Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ30ရက်ဗုဒ္ဓဦးနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားပေါင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျမတို့နန္နာချက်မရှင်သတင်းတွေကိုကိုညဝင်းအောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်။ဆီးရီးယားနိုင်ငံကစစ်တမ်းတင့်နေတဲ့အလက်ပိုမျိုးရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂတန်တမန်တအူးကအလေးထားပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်ကပြည်ပခန့်တွေကိုမြန်မာအစိုးရအနေနဲ့လစ်လျူရှုထားလို့မရတဲ့အကြောင်းကုလသမဂ္ဂလူခွင့်ကော်မရှင်ရုံးကမနေ့ကပြောဆိုလိုက်ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုခုမနေ့ကြားပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေအပြည့်ဒီမနေ့နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
The government has responsibility to ensure that the human rights of the Rohingya including their right toPhysical security, including
ရခိုင်ပြည်နယ်ရင်းနှီးပတ်သက်ပြီးကုလသမဂ္ဂမဟာမင်းကြီးရုံးပြောခွင့်ရအမျိုးသမီး Ravina Shimdasani ပြောသွားတာဖြစ်ပါတယ်ပြည်စုံဝင်နောက်ပိုင်းမှာနားဆင်ရမှာပါဒါအပြင်ရခိုင်ကြံပေးကော်မရှင်အဖွဲ့ဥက္ကဋ္ဌကိုဖီအာနန်ရခိုင်ပြည်နယ်ကိုတွားရောက်မဲ့ကိစ္စနဲ့ဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲကြောင်းကျွန်းမမြန်မာနယ်စပ်ကကုန်တွယ်ရေးအခြေအနေစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမနန္ဒာချန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးပါမယ်ရှင်
ဆီးရီးယားနိုင်ငံအလက်ပိုမြို့မှာတိုက်ပွဲတွေဆက်လက်ရှိန်မြင့်လာပြီးအရက်သားတွေပုံမှုထွက်ပြေးလာနေချိန်မှာပဲစစ်တမ်းတင့်အလက်ပိုမြို့ရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးကအင်္ဂါနေ့မှာအလေးထားပြောကြားခဲ့ပါတယ်စစ်ရှိန်မြင့်တက်လာနေတာဟာဘလို့မှမငင်းနိုင်တဲ့အခြေအနေတစ်ရပ်ဖြစ်တယ်လို့အလက်ပိုမြို့ရှေ့ဘက်ချမ်းဟာဘလောက်ကြကြခံမလဲမပြောနိုင်တဲ့အပြင်စစ်ရေးလှုပ်ရှားမှုတွေအဆက်မပြတ်တိုးလာနေတယ်လို့ဆီးရီးယားဆိုင်ရာကုလသမဂ္ဂတန်မတ်ကြီးစတက်ဖန်ဒီမစ္စတူရာကဥရောပပါလီမန်မှာမိန့်ခွန်းပြောကြားရမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။ဆီးရီးယားအစိုးရရဲ့ထိုးစစ်တွေနဲ့အတူလူဦးရေ 16,000 နီးပါးအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးနောက်ထပ်လည်းထောင်ထဲချီထွက်ပြေးနိုင်ခြေရှိတယ်လို့ကုလသမဂ္ဂကပြောဆိုနေချိန်မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်။တိုက်ပွဲတွေအချိန်မြင့်လာတာကြောင့်အရက်သားတော်တော်များများလက်ပလာနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးစိုးရိမ်ထိတ်လန့်စရာအခြေအနေအထိရောက်နေပြီလို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲစတက်ဖန်အိုဘရိုင်ကလည်းပြောဆိုခဲ့ပါတယ်။မကြာသေးခင်ကစလို့တိုက်ပွဲတွေအချိန်မြင့်လာနေတဲ့အတွက်လူညိုရေးကောင်စီအစည်းအဝေးအများဆုံးခေါ်ယူဖို့ဗြိတိန်နဲ့ပြင်သစ်နိုင်ငံတို့ကလည်းတောင်းဆိုခဲ့ကြပြီးတော့အစောဆုံးအင်္ဂါနေ့ဒါမှမဟုတ်ရင်လည်းဗုဒ္ဓဟူးနေ့မှာကျင်းပနိုင်ပွဲရှိပါလိမ့်ရှင်
။အီရန်နိုင်ငံမူဆူမျိုးကထွက်ပြေးဖို့ကြိုးစားကြသူတွေဒါမှမဟုတ်ရင်လည်းဂျေဟဝါရီတွေကိုကူညီဖို့ညှင်းဆန်သူရဲသားတွေဟာ IS သွေးကြတွေရဲ့တပ်ဖြတ်တာကိုခံနေရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာပြောခွင့်ရသူကအင်္ဂါနေ့မှာပြောဆိုပါတယ် IS သွေးကြအဖွဲ့ရဲ့ Rocket Dome လက်နက်တွေနဲ့လက်ဖြောက်တနတ်သမားတွေကိုနေအိမ်တွေမှာလက်မခံသူတွေဒါမှမဟုတ်သူတို့ရဲ့အုပ်ချုပ်မှုအောက်ကနေထွက်ပြေးဖို့ကြိုးပမ်းသူရာပေါင်းများစွာကို IS သွေးကြတွေကကွပ်မြတ်တဲ့ပုံစံမျိုးနဲ့တပ်ဖြတ်ခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရသူဒါစာနီကပြောဆိုပါတယ်အသက်ခံရသူတွေထဲမှာနေအိမ်ခေါင်မိုးတွေပေါ်မှာရော့ကက်တွေထားခွင့်ပေးဖို့လက်မခံတဲ့အတွက်အရှိတ်ရက်ွက်နာမှာအရတား12ဦးနဲ့လုံညွန်ရေးတပ်ဖွဲ့ဝင်တွေကထွက်ပြေးလာတဲ့ကလေးတယောက်လည်းပါဝင်တယ်လို့ဆိုပါတယ်
တနင်္လာနေ့ကအိုဟိုင်ယိုပြည်နယ်တက္ကသိုလ်မှာကားနဲ့ဝင်တိုက်ပြီးဓာတ်နဲ့လိုက်ထိုးတတ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောထားတဲ့အဗ်ဒူရာဇက်အလီအာတဟာနိုင်ငံတကာမဟာမိတ်တိုင်းပြည်တွေကပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ညွှန်ကြားချက်အတိုင်းလှုပ်ဆောင်ခဲ့တဲ့တပ်ဖွဲ့ဝင်တအုပ်ဖြစ်တယ်လို့ IS သွေးကြွအဖွဲ့ကပြောဆိုလိုက်ပါတယ်။ဒီကြေညာချက်ကိုစစ်သွေးကြွအဖွဲ့ရဲ့အာမက်သတင်းဌာနမှဖော်ပြခဲ့တာပါ။တခြားအရင်တိုက်ခိုက်မှုတွေပြီးတိုင်းအလားတူမရေမရစကလုံးတွေကို IS အဖွဲ့ကတုံးနေရှိပါတယ်။ American တာဝန်ရှိသူတွေဘက်ကတော့ IS အဖွဲ့ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးချက်ချင်းတုံ့ပြန်တာမရှိသေးပါဘူး။တနင်္လာနေ့ကတိုက်ခိုက်မှုမတိုင်ခင်မိနစ်ပိုင်းလိုက Facebook ပေါ်မှာမွတ်စလင်တွေနိုင်ငံရခြားမှာတိုက်ဆုံနေရတာတွေအတွက် American ပြည်ထောင်စုကိုပြစ်ဖို့ထားပြီး Al-Qaeda အဖွဲ့ကဘာသာရေးခေါင်းဆောင် Anwar Al-all lucky ကိုလည်းသူရဲကောင်းတယောက်အဖြစ်အာတန်ကဖော်ပြခဲ့တဲ့အကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။ Columbus မြို့ကတက္ကသိုလ်ပြဝုံတစ်ခုကတိုက်ခိုက်မှုကိုအာတန်ဘာကြောင့်လုပ်ခဲ့တယ်လဲဆိုတာသိနိုင်ဖို့အာဏာပိုင်တွေစ조사နေစေဖြစ်ပြီးတော့သူရဲ့ Facebook မှာတခြားနိုင်ငံတွေနဲ့အတူ American ရဲ့ဆွတ်ဖက်မှုတွေရက်ဆိုင်သွားစေဖို့တန်းထောင်ချီတဲ့ဒီဘာသာကြားတွေကိုတတ်ချင်တယ်လို့သူကပြောဆိုခဲ့တာဖြစ်ပါတယ်။
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်က သူ့အစိုးရအဖွဲ့အတွက်နိုင်ငံသားဝန်ကြီးဖြစ်ခန့်အပ်မဲ့သူကိုရွေးချယ်နေတဲ့ကာလအတွင်းအင်္ဂါနေ့ကအရေးပါတဲ့ဝန်ကြီးရာထူးနှစ်ခုအတွက်အမည်စင်းရွေးချယ်လိုက်ပြီးဖြစ်ပါတယ်။သမ္မတဥပမာရဲ့ကျန်းမာရေးဆော့ရှောက်မှုအစီအစဉ်ကိုအပြင်းထန်ဆန့်ကျင်တဲ့ဂျော်ဂျီယာပြည်နယ်ကအောက်လွှတ်တော်အမတ်တွန်ပရိုက်စ်ကိုကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဝန်ကြီးဖြစ်ရွေးချယ်လိုက်တာဖြစ်ပါတယ်။တွန်ပရိုက်စ်အနေနဲ့ဥပမာကဲလို့လူသိများတဲ့သမ္မတဥပမာရဲ့ကျန်းမာရေးဆော့ရှောက်မှုအစီအစဉ်ကိုပြင်ဆင်မွမ်းမံဖို့ဦးဆောင်လုပ်ကင်သွားမဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဒါအပြင်သမ္မတဘုရှ်အစိုးရလက်ထက်တွင်အလို့သမားဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အယ်လီယန်ချာဝူကိုပို့ဆောင်ရေးဝန်ကြီးဖြစ်ခန့်အပ်ဖို့ရွေးချယ်လိုက်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ
UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေပုံတော်ခုနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့နဲ့ဘူတိတောင်ဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရပြီးနေတော့လုံခြုံရေးအတွက်စစ်ဆင်ရေးတွေပြုလုပ်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ဆိုရင်ကြောင်းကုလသမဂ္ဂလူခွင့်ရေးကော်မရှင်ရုံးကပြောဆိုလိုက်ပါတယ်ဥပဒေမဲ့တပ်ဖြတ်မှုတွေအရက်သားပိုင်းအဆောက်အုံတွေအကြီးအကျယ်ပျက်စီးဆုံးရှုံးမှုတွေဥပဒေမဲ့ဖမ်းဆီးမှုအာဓမပြုကျင့်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့လဲဆိုရင်တဲ့အကြောင်းနဲ့မြန်မာအစိုးရအနေနဲ့ဒီကိစ္စကိုလစ်လျူရှုလို့မရဘူးလို့လဲအင်္ဂါနေ့ကဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရသူရာဗီနာရှမ်ဒါဆနီကပြောဆိုခဲ့ပါတယ်။အကြမ်းဖက်မှုတွေကြောင့်ထိခိုက်နစ်နာရသူတွေအတွက်မဖြစ်မနေလုံခြုံအောင်ဆောင်ရွက်ပေးရမှာဖြစ်တယ်လို့နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေသတ်မှတ်ထားတဲ့စံတန်ဘိုးတွေနဲ့ညီလိုက်နာဆောင်ရွက်ဖို့လည်းမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားအောင်လှုံ့ဆော်ပေးတယ်လို့ဖြစ်နေတဲ့လူမှုကိုယ့်ရဲ့မီဒီယာတွေအပါအဝင်အမုန်းစကားတွေပြန့်ပွားအောင်လှုံ့ဆော်ပေးနေတာကိုလည်းမြန်မာအစိုးရကရှုံချဖို့လို့ပြီးတော့ဒါတွေကိုမဟန်တားနိုင်ဘူးဆိုရင်လက်ရှိဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေပို့ပြီးတော့ဆိုးသွားစေနိုင်တယ်လို့ Miss Shamda Sani ကပြောဆိုခဲ့တာဖြစ်ပါတယ်မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့ရခိုင်ပြည်နယ်ကပဋိပက္ခတွေကိုနိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေအတိုင်းမြန်မာအစိုးရကကင်တွယ်ဖြစ်ရှင်းဖို့ကြိုးပန်းနေတယ်လို့တုံ့ပြန်ခဲ့ပါတယ်တဆက်ထက်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူတွေနဲ့လူခွင့်ရချုပ်ဖောက်မှုတွေကိုဖြစ်စေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင
်ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လူညုံရေးအနေအထားလူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဟာပုံမဆိုးရွားလာနေပြီးစိုးရိမ်စရာဖြစ်လာနေတယ်လို့လူမျိုးရုံးတပ်ဖြတ်မှုတာစီရေးဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်မစ္စတာအဒမ်နာဒင်းကပြောဒီအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ရခိုင်မြောက်ပိုင်းဒေသကိုတွာလာခွင့်တားဆီးရတဲ့လက်ရှိအခြေအနေတွေဟာဆွဆွဲချက်တွေမှန်မှန်မှန်တက်တွေထူဖို့အတားအဆီးဖြစ်နေသလိုတန်တရားနဲ့စိုးရိမ်မှုတွေတိုးပေါင်းအောင်လုပ်နေသလိုဖြစ်ပြီးစုံစမ်းစစ်ဆေးခွင့်မပြုဘဲဆွဆွဲချက်တွေကိုညှင်းဆုပ်နေုံနဲ့တော့ပြဿနာပြေလည်မှာမဟုတ်ကြောင်းရခိုင်ပြည်နယ်အတွင်းလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်နိုင်ခွင့်ကိုအလေးထားဖို့မစ္စတာအာဒမာဒီယန်ကတိုက်တွန်းလိုက်ပါတယ်
အိန္ဒိယနိုင်ငံပိုင်ဂျမူးကက်ရှမီးယားမြောက်ပိုင်းကစစ်ကမ်းတစ်ခုကိုအင်္ဂါနေ့အစောပိုင်းကလက်နက်ကင်စစ်တွဲကြွတွေဝင်ရောက်စီးနင်းတိုက်ခိုက်မှုကြောင့်အိန္ဒိယစစ်သား9ယောက်နဲ့တိုက်ခိုက်သူ3ဦးသေဆုံးသွားပါတယ်။အိန္ဒိယနဲ့ပါကစ္စတန်ကြားပိုင်ဆိုင်မှုအတွက်ငြင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယစစ်ကမ်းတစ်ခုကိုပြီးခဲ့တဲ့စက်တင်ဘာလတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ဆက်ဆံရေးတွေအနေဆုံးအဆင့်ရောက်နေချိန်မှာပဲအခုနောက်ဆုံးအဖြစ်ပြက်ကြောင်းနှစ်နိုင်ငံကြားတင်းမာမှုတွေပိုပြီးတော့ကြီးထွားလာမယ့်အလားအလာတွေရှိနေပါတယ်။ကက်ရှမီးယားဒေသကကုကရေးစခန်း၄ခုအနက်အဓိကတစ်ခုဖြစ်တဲ့နာဂရိုတာစစ်ကမ်းကိုဝင်ရောက်ဖို့စူးစမ်းရင်တိုက်ခိုက်သူတွေကလက်ပစ်ဘုံတွေတနက်တွေနဲ့ပစ်ခတ်ခဲ့ကြရတာကနိုင်နဲ့ချီအပြန်လန်တိုက်ခိုက်မှုအတွင်းစစ်သားတွေနဲ့စစ်သွေးကြွတွေတေဆုံးခဲ့ကြတာဖြစ်ပါတယ်နာဂရိုတာစစ်ကမ်းဟာစရီနာဂါမြို့နဲ့ဆက်သွယ်ထားတဲ့အဝေးပြေးလမ်းမပေါ်ကဂျမူးမြို့နဲ့ကီလိုမီတာ20အကွာမှာတည်ရှိပါတယ်ဂျမူးနဲ့စရီနာဂါမြို့တွေဟာကက်ရှမီးယားဒေသရဲ့အဓိကမြို့ကြီးတွေလည်းဖြစ်ကြပါတယ်
ဘရာဇီးနိုင်ငံရဲ့ပထမတန်းဘောလုံးအသင်းလိုက်ပါလာတဲ့ခီးသည်တင်လေးရင်တစ်စင်းဟာကိုလံဘီယာနိုင်ငံမြို့တော်မက်ဒလင်းနားမှာတနင်္လာနေ့ညပိုင်းကပျက်ကျခဲ့တာကြောင့်အနည်းဆုံးလူ86ယောက်သေဆုံးသွားပါတယ်အစောပိုင်းသတင်းတွေအရလေးရင်ပေါ်မှာပါတဲ့82ဦးနဲ့5ဦးအသက်ရှင်တယ်လို့ဆိုပေမဲ့ဘရာဇီးကိုယ်သမားမာကိုစ်ဒါနီလိုကတော့ဆေးရုံကိုတည်သွားခြင်းမှာသေဆုံးသွားပါတယ်ဗင်နီဇွဲလားလေကြောင်းလိုင်းငယ်တစ်ခုဖြစ်တဲ့လာမိုင်းပိုင်ဒီလင်းဟာဘိုလီးဗီးယားနိုင်ငံကထွက်ခွာလာတာဖြစ်ပြီးဒီကိုပါ ဘောလုံးပွဲနောက်ဆုံးပွဲစဉ်ကစားဖို့ကိုလံဘီယာနိုင်ငံကိုထွက်ခွာလာချိန်မှာအခုလိုပြတ်ကျသွားတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမနန္ဒာချန်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ဒီရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ပြောဆိုချက်တွေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့လူခွင့်ရချိုးဖောက်မှုတွေကိုကုလသမဂ္ဂကရှုံချလိုက်ပြီးမြန်မာအစိုးရအနေနဲ့ဒီကိစ္စကိုကိုင်တွယ်ဖြေရှင်းရမှာနိုင်ငံတကာသတ်မှတ်ထားတဲ့လူခွင့်ရဆိုင်ရာဥပဒေစံနှုန်းစင်ထားတဲ့အညီလိုက်နာဆောင်ရွက်ဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။ဒါ့အပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာဆက်လက်ဖြစ်ပွားနေတဲ့ပြည်ပခတွေကိုကင်တွယ်ဖြေရှင်းရမှာလဲနိုင်ငံတကာစံနှုန်းနဲ့အညီမဆောင်ရွက်နိုင်ဘူးဆိုရင်နိုင်ငံတကာအသိုင်းအဝိုင်းကပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ကြုံတွေ့ရနိုင်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အသေးစိတ်ကိုတော့ဆက်ပြီးပြောပြပေးပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်နယ်ဘူးတီတောင်ဒေသတွေမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူအခွင့်ရေးယုံကပြပြတသားရှုံချလိုက်တယ်လို့မြန်မာအာဏာပိုင်တွေအနေနဲ့ကလည်းဒီကိစ္စကိုလစ်လျူရှုလို့မရဘူးလို့အင်္ဂါနေ့ကဂျနီဗာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရအမျိုးသမီးရာဗီနာရှင်ဒါစနီကပြောဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့အကြမ်းဖက်မှုတွေကြောင့်ထိခိုက်နေနိုင်ရတဲ့သူတွေအတွက်လုံခြုံရေးတွေအပြင်ဖြစ်မနေပြန်လည်ထားရှိပေးရမှာဖြစ်တယ်လို့နိုင်ငံတကာကလူအခွင့်ရေးဆိုင်ရာဥပဒေတွေနဲ့သတ်မှတ်ထားတဲ့စံနှုန်းစင်ထားနဲ့အညီလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်။ဒါအပြင်အကြမ်းဖက်မှုတွေဖြစ်ပွားအောင်လှုပ်ဆော်ပေးတယ်လို့ဖြစ်နေတဲ့လူမှုကွန်ရက်မီဒီယာအပါအဝင်အမုန်းစကားတွေပြန့်ပွားအောင်လှုပ်ဆော်ပေးမှုတွေကိုလည်းမြန်မာအစိုးရအနေနဲ့ရှုံချဖို့လိုအပ်ပြီးဒါကိုမှန်တားနိုင်ဘူးဆိုရင်တော့လက်ရှိဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကိုပုံမဆိုးဝါးသွားစေနိုင်တယ်လို့လည်းရာဗီနာရှင်ဒါစနီကပြောပါတယ
်။ The government has a responsibility to ensure that the human rights of the Rohingya including their right to
Rohingya တွေရဲ့လူခွင့်ရနဲ့ပတ်သက်ပြီးအမှတ်ခံချက်ပေးဖို့အတွက်အစိုးရမှာတာဝန်ရှိပါတယ်။သူတို့တွေရဲ့ရုပ်ပိုင်းဆိုင်ရာလုံခြုံရေးပါဝင်သူတို့တွေအသက်ရှင်နေထိုင်ခွင့်အခွင့်အရေးတွေကိုအကာအကွယ်ပေးဖို့တွေပါဝင်ပါတယ်။သူတို့တွေကိုစန့်ကျင်တဲ့အကြမ်းဖက်လုံဆောင်မှုတွေနဲ့အမုန်းစကားတွေကိုရှုံချဖို့လဲပါဝင်ပါတယ်
။မြန်မာအစိုးရဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ကိုဖွဲ့လိုက်တာကလွဲရင်ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေရဲ့အရေးနဲ့ပတ်သက်ပြီးဇွန်လကထုတ်ပြန်တဲ့ကုလသမဂ္ဂလူခွင့်ရေးယုံရဲ့အကြံပြုချက်အတော်များများကိုလိုက်နာဆောင်ရွက်နိုင်ခြင်းမရှိဘူးလို့လဲဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုစုံစမ်းလေ့လာတဲ့အနေနဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာနိုဝင်ဘာလ15ရက်နေ့ကနေ18ရက်နေ့အထိ3ရက်ကြာရခိုင်ပြည်နယ်ထဲကိုတွားရောက်လေ့လာခဲ့ပြီးအကြံပေးကော်မရှင်အဖွဲ့ရဲ့အစီရင်ခံစာထဲမှာလူမျိုးနွယ်ဖြစ်ခွင့်မရတာအပါအဝင်ရိုဟင်ဂျာမွတ်စလင်တွေအပေါ်လူအခွင့်ရေးချိုးဖောက်မှုအတော်များများရှိနေတာကိုတွေ့ရကြောင်းရာဗီနာရှင်ဒါစနီကပြောပါတယ်
Because the Rohingya don't have a nationality or citizenship, they are deprived of a lot of
Rohingya တွေမှာလူမျိုးနွယ်နဲ့နိုင်ငံသားအခွင့်အရေးတွေမရှိတဲ့အတွက်သူတို့မှာရတဲ့နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးတွေအပါအဝင်အခြေခံလူအခွင့်အရေးတွေကိုပါဆုံးရှုံးနေကြပါတယ်။ဒါတွေဟာကျမတို့ပြောနေတဲ့ Rohingya တွေအပေါ်ဖိနှိပ်ဆက်ကျင်တဲ့အစိတ်ပိုင်းတရဖြစ်ပါတယ်။အစိုးရအနေနဲ့သူတို့ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအတွင်းမှာနေထိုင်နေတဲ့လူတွေကိုအကာအကွယ်ပေးဖို့တာဝန်ရှိပါတယ်။
အော်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်ဘူးတီတောင်မောင်တော်မြို့တွေမှာရှိတဲ့နေကြားဆောင်ရတပ်ဖွဲ့တွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်အစိုးရကနေမြင်ရှင်းလင်းရေးတွေလှုပ်ဆောင်နေပြီးအဲ့ဒီအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားတဲ့နေရာတွေမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့တီးတန့်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တွေကိုတွားရောက်ခွင့်ပြုဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကတောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂရဲ့အဆိုအရရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒေသခံ3000လောက်ရှိပါတယ်။ရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတွားရောက်လည်လာဖို့အတွက်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာတနင်္လာနေ့မှာပဲရန်ကုန်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။တဆက်ထဲမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင်းနေအိမ်စွန့်ခွာထွက်ပြေးကြတဲ့လူတွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုဖြစ်စေတယ်လို့ကုလသမဂ္ဂကပြောပါတယ်။ပဋိပက္ခဖြစ်ပွားတဲ့ဒေသထဲကအရက်သားတွေကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေဝင်ရောက်ပေးနိုင်ဖို့အတွက်အခြေအနေကအရန်ကိုစိုးရိမ်စရာဖြစ်နေတယ်လို့လေကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရအမျိုးသမီးရာဗီနာရှင်ဒါစနီကပြောပါတယ
် Measures that might heighten the vulnerability or pose threats to the safety and security
ဒီရင်းနေရရွှေပြောင်းနေထိုင်သူတွေရဲ့ပြစ်ပခဖြစ်ပွားနေတဲ့နေရာတွေမှာအတင်းဖြတ်ကျော်ခိုင်းတာတွေကိုရှောင်ရှားရမှာဖြစ်တယ်လို့ရွှေပြောင်းနေထိုင်သူတွေရဲ့ဘေးကင်းလုံခြုံရေးအတွက်စိုးရိမ်စရာဖြစ်စေမယ့်အရာတွေကိုလည်းရှောင်ရှားသင့်ပါတယ်အာဏာပိုင်တွေအနေနဲ့ပြည်တွင်းရွှေ့ပြောင်းနေထိုင်သူတွေရဲ့အခွင့်အရေးနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုလေးစားလိုက်နာဖို့လိုအပ်ပါတယ်။ဒါတွေကိုဆက်ပြီးတော့မလိုက်နာဘူးဆိုရင်တော့နိုင်ငံတကာအတိုင်းအဝိုင်းရဲ့ ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ကြုံတွေ့ရမှာပါ
။နိုဝင်ဘာလ20ရက်နေ့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ပေါင်းပြီးတော့မြန်မာအစိုးရစစ်တပ်ကိုတိုက်ခိုက်ရာကနေစတင်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ကြရတယ်လို့တရုတ်မြန်မာနယ်စပ်တလျှောက်ကုန်သွယ်စီးပွားရေးလုပ်ငန်းတွေလည်းထိခိုက်ခဲ့ရပါတယ်ရှင်။ကုလသမဂ္ဂရဲ့အခုလိုပြောဆိုမှုနဲ့ပတ်သက်ပြီးမြန်မာတန်ယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးကိုကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုတုံ့ပြန်ပြောဆိုပါတယ
်။သူကပြောတော့တာကတော့ဗျာဒီမှာဟိုဒီရခိုင်ပြည်မှာဆိုလို့ချင်းလေရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့ဒီရိုဟင်ဂျာတွေပေါ်မြန်မာအစိုးရလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာဟာဟိုတော်တော်ဆိုးဆိုးဝါးဖြစ်ပေါ်နေတယ်ပေါ့နော်မောင်းတော့ကိစ္စပါညာနေမည်ရှင်းလင်းလုပ်တဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲပြောဆိုတဲ့အပေါ်မှာခင်ဗျာ
အဲ့ဒါပဲလို့ကျွန်တော်တို့မူလကလေးရတိုင်းဒီစစ်စင်ကြီးကိုစပြီးတောင်းရပြီဆိုကြရတိုင်းကျွန်တော်တို့ကလူခွေချုပ်ပေါင်းမှုတွေဖြစ်လာနိုင်တဲ့နောက်အဲ့လိုမျိုးဆော့ဆော့ချက်တွေဖြစ်လာနိုင်တဲ့ဆိုတော့အနေအထားကြောင့်ကျွန်တော်တို့ကဟိုတူတူကြကြကိုညှိနှိုင်းချက်တွေထွက်ပြီးမှလုပ်ခွင့်တာဖြစ်တယ်။နံပါတ်၁ကျွန်တော်တို့ဟိုဒီလိုဆောင်ရွက်တဲ့နေရာမှာလွတ်လပ်ကြပဲမလုပ်ပဲတတိကြီးကြီးထားဖို့နံပါတ်၂အချက်ကလွတ်တမရဆောင်ရွက်လို့မရဘူးကျွန်တော်တို့ဥပဒေနဲ့ညီဖို့အဲ့တော့တော့ကျွန်တော်အဲ့လိုမျိုးလူခွေချိုးဖောက်မှုကြီးဖြစ်မလာပေဘူးအဲ့ဒါမျိုးဒါမျိုးညားပြီးတော့ဆောင်ရွက်ခဲ့တာဖြစ်တယ်ဟိုဆောင်ရွက်တဲ့အခါမှာလည်းအခုတစ်ဖြစ်ပေါ့နော်ဒီအော်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်စဉ်ပေါ့ဒါကိုကျွန်တော်တို့ကဟိုပြန်ပြီးတော့ဟိုတတိပြုဖို့လိုတယ်ဒါကြောင့်လည်းဆိုတော့ဒီကိစ္စတွေအခုဆက်စပ်ဆောင်ရွက်နေတဲ့ချိန်တွေဖြစ်လာရခြင်းအကြောင်းရင်းကတော့ကျွန်တော်တို့နိုင်ငံမှာရှိတဲ့မြေသားတော်ရတဲ့ဖွဲ့၃ဖွဲ့ပေါ့၃နေရာပေါ့၃နေရာကိုတစ်ချိန်နဲ့တစ်ပြိုင်နဲ့ဝင်ရောက်တိုက်ခိုက်ပြီးတော့အဲဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတတ်ဖြတ်ပြီးတော့ဆက်နက်တွေယူဆောင်သွားတဲ့တပ်ဖွဲ့တိုက်ခိုက်မှုဖြစ်တယ်ဒီရဲ့အစကဒီဟာဖြစ်တယ်ဆိုတော့ကျွန်တော်တို့ကပြောကြည့်မယ်ဒီလိုမျိုးဘယ်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်ဒီလိုမျိုးဖြစ်စဉ်ဒီလိုမျိုးဖြစ်ရတာဘယ်နိုင်ငံမှာလဲလက်ခံမှာမဟုတ်တဲ့အခြေအနေပေါ့နောက်တစ်ချက်ကအဲဒီနိုင်ငံရဲ့ဟုတ်ကြည့်လို့တော့ကောနိုင်ငံတော်ကောသို့ရွယ်ရာရှိတဲ့နေသားတရားလို့ကျွန်တော်တို့ကပြောနိုင်တယ်ဒီလုံခြုံရေးဟိုတလို့ကပဲကျွန်တော်တို့အိန္ဒိယနိုင်ငံမှာဒီလိုပဲလုံခြုံရေးတဖွဲ့ဝင်တွေကိုအဲ့လိုမျိုးဝင်ရောက်တိုက်ခိုက်ပြီးတော့တတ်ချက်သွားတဲ့ဖြစ်ရည်ဖြစ်လာတဲ့အခါမှာဟိုကျွန်တော်တို့နိုင်ငံတကာကပါဝိုင်းဝန်းရှုပ်ချရတဲ့သဘောရှိတယ်ပေါ့အဲ့တော့ဒီဖြစ်စဉ်တွေစပြီးဖြစ်ပေါ်လာတဲ့အကြောင်းရင်းဒီဒီဟိုအကြောင်းမမရရမှမရှိဘဲနဲ့ရုပ်ကြီးပေါ်လေအဲ့လိုမျိုးတိုက်ခိုက်မှုအကြမ်းဖက်တိုက်ခိုက်မှုဖြစ်လာတဲ့အခြေအနေကလည်းစတင်လာတယ်ဆိုတော့ကျွန်တော်တို့ကသတိပြုဖို့လိုတယ်။နောက်ခုနပြောတဲ့ကျွန်တော်လူကိုယ်ရေးကိုယ်နဲ့ပတ်သက်လို့ကျွန်တော်တို့လည်းညွှန်ကြားတာပဲဖြစ်လာရင်အဆင်ပြေသောတာဝန်ခံမှုနဲ့ကျွန်တော်တို့ကရည်ရွယ်ဆောင်ရွက်တော့မှာဖြစ်တယ်။အောက်မှာကျွန်တော်တို့လက်တွေ့ဆောင်ရွက်နေရတဲ့လူမျိုးတစ်ခုတွေတွေ့လဲအင်မတန်ဝတ်ရီထားပြီးတော့အင်မတန်ခက်ခဲတဲ့အနေအထားမှာဆောင်ရွက်နေတာဖြစ်တယ်လို့ကျွန်တော်တို့ကပြောချင်တယ်
။နောက်တစ်ခုကဥစ္စာထေရဲ့သူတို့ပြောတာကမြန်မာအစိုးရအနေနဲ့ဒီဟိုနိုင်ငံတကာကတတ်မှတ်ထားတဲ့လူခွင့်ရေးစံချိန်စံကျွန်းနေတဲ့အညီလောက်ဆောင်ခြင်းမရှိရင်တော့ဒီနိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေကိုအကြီးအကျယ်ခံရနိုင်တယ်ဆိုပြီးသူကအဲ့လိုမျိုးထောက်ပြသွားတဲ့ဒီဂျနီဗာမှာလေမနေ့ကဆိုတော့အဲ့ဒါနဲ့ပတ်သက်လို့ဗျာနိုင်ငံတကာစံချိန်စံညွှန်းဆိုတဲ့နေရာမှာအဲ့ဒီဟာကိုရောဒီဥစောထေးတို့ဒီအဲ့ညံမြေဒေတာရှင်းလင်းလုပ်တဲ့ဝန်ထမ်းတွေကိုအဲ့လိုမျိုးကိစ္စတွေနဲ့ပတ်သက်ပြီးအတိပေးတာသူတို့အတိဟိုဘယ်လိုလုပ်ဆောင်ရမလဲဆိုတော့လမ်းညွှန်ချက်တွေပေးတာတွေများရှိပါလား
ဟုတ်အဲ့ဒါတော့နိုင်ငံတကာစံချိန်စံညွှန်းဆိုတာကတော့ကျွန်တော်တို့ဒီလိုမျိုးဟိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ချင်းဆောင်ရွက်တဲ့အခါမှာလိုက်နာဆောင်ရွက်မှာရှိပါတယ်နောက်နိုင်ငံတကာကလည်းလိုက်နာဆောင်ရွက်နေတဲ့အနေအထားတွေရှိပါတယ်အဲ့ဒါလည်းပတ်သက်လို့လည်းကျွန်တော်တို့ဟိုဒီလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းအခုတူတဲ့အသိထားပြီးဆောင်ရွက်နေတယ်ဆိုတာကျွန်တော်တို့ကပြောတင်တယ်နောက်တစ်ချက်ကနိုင်ငံငါစံချိန်စံညွှန်းဆိုတဲ့အပေါ်မှာလည်းအဲကျွန်တော်တို့နိုင်ငံမစိုးပေါ့နော်သက်ဆိုင်ရာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနောက်သက်ဆိုင်ရာနိုင်ငံရဲ့ဒီဇယ်ဥပဒေဒီဇယ်ဥပဒေမှာကျွန်တော်တို့အကြမ်းဖက်တိုက်ခိုက်အကြမ်းဖက်မှုတိုက်ခိုက်ဆိုင်ရာဥပဒေလိုဟာမျိုးနောက်အမျိုးသားကော်မတီနဲ့လုံခြုံရေးဆိုင်ရာကိစ္စနဲ့ပတ်သက်တဲ့ဥပဒေတွေအမျိုးဒါမျိုးတွေလည်းကျွန်တော်တို့အညီဆောင်ရွက်ရပါတယ်နောက်တစ်ချက်ကတော့ကျွန်တော်တို့နိုင်ငံလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာသဘောတူညီချက်တွေနိုင်ငံတကာအဲခုနပြောတဲ့ဟိုလိုက်နာရမယ်ကျွန်တော်တို့ဒီကွန်မရှင်တွေဒါမျိုးတွေကိုကျွန်တော်လိုက်နာရတဲ့အနေအထားဖြစ်ပါတယ်
မြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောသေးပြောသွားတာဖြစ်ပါတယ်။အခုတော့ဒီရခိုင်အကြံပေးကော်မရှင်ဖွဲ့ဥက္ကဋ္ဌခုဖီအာနန်ရခိုင်ပြည်နယ်ကိုတွားရောက်မှနဲ့ပတ်သက်ပြီးထင်မြင်ချက်တွေကိုတင်ပြပေးပါမယ်။ခုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်လို့သိပြီးမျှော်လင့်ချက်မထားမိကြောင်းရခိုင်စေတနာဝန်ထမ်းအဖွဲ့တချို့ကပြောဆိုပါတယ်။အင်္ဂါနေ့ကရန်ကုန်မြို့ကိုရောက်ရှိလာတဲ့ခုဖီအာနန်ရဲ့မြန်မာခီးစဉ်အစမှာပဲအခုလိုပြောဆိုလိုက်တာပါ။ဆက်သွယ်မြင်းမြန်းထားတဲ့ကိုညံဝေးအောင်ကတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်တည်ငြိမ်ရေးနယ်ဒေသဖွံ့ဖြိုးရေးအတွက်ဘယ်ပုံဘယ်နည်းလှုပ်ဆောင်သင့်လဲဆိုတာမြန်မာအစိုးရကိုအကြံပေးနိုင်မှုအတွက်ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာရခိုင်ပြည်နယ်ကိုတွားရောက်လေ့လာကြားနာလေ့ရှိပါတယ်ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌမစ္စတာကိုဖီအာနန်ရဲ့အခုတစ်ခေါက်မြန်မာပြည်ခီးစဉ်ကတော့ဒုတိယအကြိမ်မြောက်ဖြစ်ပြီးစစ်တွေမျိုးအပါအဝင်ပဋိပက္ခဖြစ်နေတဲ့မောင်တော်ဒေသနဲ့အခြားသောမြောက်ဦးမြေပုံစတဲ့မြို့တွေကိုပါတွားရောက်ဖို့ရှိတယ်လို့အကြံပေးကော်မရှင်အဖွဲ့ဝင်တဦးက VOA ကိုပြောခဲ့ပါတယ်ဒါပေမဲ့ကိုဗီအာနိုင်ရဲ့ရခိုင်ပြည်ခီးစဉ်နဲ့ပတ်သက်လို့တိတ်ပြီးမျှော်လင့်ချက်မရှိကြောင်းလူမှုကေဆေးရေးလှုပ်ဆောင်နေတဲ့စစ်တွေအခြေစိုက်ဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာအဖွဲ့ဝင်ကိုထွန်းမြင့်သိန်းကပြောပါတယ
်ကိုဗီအာနိုင်တို့ကော်မရှင်အဖွဲ့ကတော့ဒီကိုလာမှာပဲပေါ့နော်သူတို့ကဒီအစိုးရကိုအကြံဉာဏ်ပေးတာတော့အဲ့ဒါမျိုးပဲလုပ်ပါမယ်ဒီအရေးကြီးတာသူတို့ရဲ့ report အပေါ်မှာဒီအစိုးရကဘလောက်အတိုင်းဒါဒီ action ယူလဲဒါကလေတပိုင်းအရေးကြီးတာပေါ့နော်ဒီရခိုင်လူထုအနေနဲ့ကတော့တော်တော်များများရဲ့အနေထားကဒီ COVID commission ကိုလက်မခံကြတဲ့သဘောမှရှိတယ်လက်မခံကြတဲ့အတွက်ကြောင့်သူတို့ရဲ့လာတဲ့အပေါ်မှာရခိုင်လူထုအတွက်အပြောင်းလေးဖြစ်တော့လိမ့်မယ်တည်ငြိမ်တော့လိမ့်မယ်တော့ကြီးကြီးမားမားညှော်လင့်ချက်တော့မရှိဘူးကျွန်တော်တို့ဝန်လာပါအဝင်ပေါ့တခြားလူမှုဖွဲ့စည်းတော်တော်များများကတော့ခုနကပြောသလိုရှောင်ပြီးတော့နေကြလိမ့်မယ
်မစ္စတာကိုဖီအာနန်ရဲ့ဒီခီးစဉ်ကိုဒေသခံရခိုင်တိုင်းရင်းသားတွေကဆန္ဒပြကြမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ရခိုင်အကြံပေးကော်မရှင်ကဒီတစ်ခေါက်တွားရောက်ဖို့ရှိတယ်ဆိုတဲ့မောင်းတော်ဒေသမှာရခိုင်တိုင်းရင်းသားတွေအတွက်အခုချိန်ထိလုံခြုံမှုမရှိသေးဘူးလို့ကိုထွန်းမြင့်သိန်းကပြောပါတယ
်ကျွန်တော်တို့အနေနဲ့ပြောရမယ်ဆိုရင်တော့ဒီမောင်းတော်ဖက်ကရခိုင် community ကတော့မလုံခြုံဘူးဗျကိုပြည်မှာနေပါလျက်နဲ့ကိုမြေမှာနေပါလျက်နဲ့ကျွန်တော်တို့ရဲ့နေမျိုးကိုကျူးကျော်တယ်လို့ခံစားနေရတဲ့ဆိုရဲအစီကရခိုင်တော်တော်များများမှာအမြဲတမ်းရှိနေတယ်ဒါကြောင့်မို့လို့ဘုဒ္ဓတော်မောင်တော်ဖက်တမှာလုံခြုံတယ်လို့ဘယ်လိုမှပြောလို့မရဘူးဒါလူတွေကများသောအားဖြင့်စစ်တွေဖက်နဲ့တခြားမျိုးတွေဖက်ပေါ့နော်တဖြည်းဖြည်းနဲ့ကြောင်းကြောင်းလာနေကြပြီလေ
အကြံပေးတက်ခိုက်ခံရတဲ့မွန်တော်ဒေသမှာတက်မတော်နဲ့ရဲတွေရဲ့နေမြေရှင်းလင်းရေးစစ်ဆင်မှုအတွင်းလူအကွင့်ရေးချိုးဖောက်မှုရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်အဲ့ဒီဒေသကိုတွားရောက်လေ့လာမှာဖြစ်တဲ့အတွက်ဒါဟာကြိုဆိုရမယ့်ကိစ္စဖြစ်ပေမဲ့ဒေသခံမွတ်စလင်တွေအတွက်တော့အကျိုးရှိမှာမဟုတ်ဘူးလို့မွတ်စလင်ဘာသာဝင်တဦးဖြစ်တဲ့ဦးတင်ဆိုကပြောပါတယ်
အာအကျိုးတော့မရှိနိုင်ဘူးဘယ်လိုဆိုတော့သူပြဲ့မဲ့လူကအစိုးရကိုယ်တိုင်လုပ်ပေးထားတဲ့လူတွေပဲပြဲ့နိုင်တယ်တကယ်အနစ်နာခံထားတယ်ဒုက္ခခံရတယ်လူတွေလည်းတွဲနိုင်တယ်လို့ကျွန်တော်မတင်ဘူးဘယ်လိုဆိုတော့သူငြိမ်းရောမသိဘူးအောက်ကသူလကောလာပြဲ့မဲ့သူတင်းလို့သိရင်လည်းရွာထဲကသူတို့အစိုးရရဲ့လူတွေကိုပဲသူဖြစ်ခွင့်ဖြစ်ခွင့်ရမယ်တကယ်ခံရတယ်လူတွေကိုတော့သူတွဲနိုင်မှာမဟုတ်ဘူးလူကြီးပိုင်းတွေပဲတွဲမယ်
ရခိုင်ပြည်နယ်မှာဒေသခံရခိုင်နဲ့မွတ်စလင်လူမှုအတိုင်းအဝိုင်းနှစ်ဖက်ကြားအပြန်အလှန်ယုံကြည်မှုတွေရော့ကျလျက်ရှိပြီးပြဿနာတွေပြေလည်ဖို့ဆိုရင်အချိန်ယူရမှာဖြစ်တယ်လို့ဝန်လဲဖောင်ဒေးရှင်းကကိုထွန်းမြင့်သိန်းကသုံးသပ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်မစ္စတာကိုဗီအာနန်ဟာရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်နဲ့ပြီးခဲ့တဲ့စက်တင်ဘာ3ရက်နေ့တုန်းကမြန်မာနိုင်ငံကိုပထမခီးစဉ်အဖြစ်လာရောက်ခဲ့ပြီးသူ့ခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့ရောရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တချို့နဲ့ပါတွေ့ဆုံသွားပါတယ်။ကိုဗီအာနန်ရဲ့ပထမခီးစဉ်အတွင်းစစ်တွေ40ရောက်မှာဒေသခံတွေကသူ့ကိုဆန္ဒပြကန့်ကွက်ခဲ့ကြပါတယ်ခင်ဗျာ
။ကိုညံဝဲအောင်မင်းမြန်တင်ပြခဲ့တာပါ။အခုတော့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကအုံသွဲစီးဆင်းရေးအခြေအနေတွေကိုတင်ပြပေးပါမယ်။မြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားတပ်ပေါင်းစုတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တပတ်ကြာရနာထားရတဲ့မူဆက်တရ9မိုင်ကုံတွယ်ရေးစုံကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပေမဲ့ကုံတွယ်မှုအခြေအနေဟာပုံမှန်အနေအထားကိုမရောက်သေးဘူးလို့မူဆက်ခရိုင်အာဏာပိုင်တွေကပြောပါတယ်တိုက်ပွဲကာလအတွင်းလန်ဒဒါယိုယွင်းမှုနဲ့လုံခြုံမှုမရေရာသေးတဲ့အခြေအနေကြောင့်ကုံစီစီးဆင်းမှုရတတ်နေတယ်လို့လည်းပြောပါတယ်အပြေစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါစီရေးတင်းမနေစေဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမူဆယ်ခရိုင်မူဆယ်မြို့မှာပြစ်ခတ်တိုက်ခိုက်မှုအခြေအနေငြိမ်သက်သွားလို့မူဆယ်တရငားမှန်ဂုံတွေရေးစုံကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပြီဆိုပေမဲ့ပုံမှန်နေသားကိုမရောက်သေးဘူးလို့မူဆယ်ခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကနေ VOA ကိုခုလိုပြောပါရစေ။
ကျွန်တော်တို့26ရက်နေ့ကနေစပြီးတော့မှဒီကုန်ပြည်ကူးတန်းရောင်းဝယ်မှုတွေဒါပေါ့ပုံမှန်သွားရောက်နေပါတယ်ဗျ။အခုလက်ရှိအချိန်မှာကဒီ28ရက်နေ့မှာတော့အမေရိကန်ဒေါ်လာကုန်သွယ်မှုတန်ဖိုးက3တန်းကျော်ပဲရှိတာပေါ့နော်အခုမနေ့ကတော့2တန်းကျော်ပဲရှိတယ်ကွာ 1.9% ဆိုတော့3တန်းနီးပါးလောက်ပဲရှိတာပေါ့ပုံမှန်ကုန်သွယ်မှုရဲ့4%လောက်ပဲဟိုဒါဖြစ်တာပေါ့
ကျခင်မူဆယ်တရငားမှန်ကုန်သွယ်ရေးစုံကနေကုန်သွယ်မှုပမာဏအဖြစ်တရက်ကိုဒေါ်လာ73တန်းကနေ15တန်းဝန်းကျင်ထိရရှိခဲ့ပေမဲ့လည်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားပြီးနောက်ပိုင်းအခုဆို3တန်းနီးပါးလောက်သာရှိနေတယ်လို့ဦးစော်မင်းကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့တွေဖြစ်တဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တောင်ပလောင်မျိုးရလူမျိုးရေးတပ်မတော် TNL ရခိုင်တပ်မတော် AA မြန်မာမျိုးရမြဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကတပ်ဖွဲ့အစတဲ့အဖွဲ့တွေကနေဝင်ရောက်ပြစ်ခတ်တိုက်ခိုက်ခဲ့လို့ဂုံသွေးရေးစုံကြီးနဲ့ရင်ငယ်စစ်ဆေးရေးဂိတ်တွေကိုခေတ္တပိတ်ထားရပြီးဂုံသွေးမှုရပ်ဆိုင်နေရာကနေနိုဝင်ဘာလ26ရက်နေ့မှာစတင်ဖွင့်လှစ်နိုင်ခဲ့တာပါလက်ရှိကုံသွယ်ရေးသွက်လန်တရာတွေယူရင်းနေတဲ့အခြေအနေကြောင့်ကုံစီစီစဉ်မှုနှေးကွေးနေတယ်လို့ဥစော်မင်းကဆက်ပြောပါတယ
်ဒီလမ်းကြောင်းတစ်လျှောက်မှာရှိနေရည်ဒီကျွန်တော်တို့တရားတွေကိုသူတို့ကမိုင်းခွဲထားတဲ့အတွက်တရားကြန့်ခိုင်မှုကြောင့်ကျွန်တော်တို့ဒီပုံမှန်လာနေကြဒီတွဲသားတွေပေါ့နော်22ဘင်းရင်တွေကချက်တန်းလို့နေရတဲ့အတွက်ကြောင့်မလို့သူတို့ကဒီ22ဘင်းရင်တွေပဲပေါ့နော်အဲ့လိုမျိုးဒီစီကိုပြန်ကျဲ့ပြန်မှာတောလာတဲ့ခါကျတော့ဒီပုံတွင်မှုကတော့နည်းနည်းလေးဟိုကြံ့ကြာပြီးမှအမှန်တရားဖြစ်တာပေါ့ကြံ့ကြာမှုအချိန်ပို့ပြီးမှကုန်တာပေါ့နော်ဒီကုန်ရစီလည်းပုံများတာပေါ့အဲ့ဒီလိုဖြစ်စဉ်လေးတွေတော့ရှိနေတဲ့အတွက်ကြောင့်မလို့ဒီပုံတွင်မှုကတော့ပုံမှန်တိုင်းပြန်ရှိဖို့တော့နည်းနည်းလေးဖြစ်သေးပါတယ
်ကုန်တွေတွေအနေနဲ့လည်းလမ်းလုံခြုံရေးအနေထားကြောင့်ကုန်စီပို့ဆောင်မှုရပ်တန့်နေတယ်လို့ရွှေလမင်းပဲခွဲဆက်ယုံပိုင်ရှင်ကိုဝင်းသိန်းကပြောပါတယ်
မန္တလေးမူဆယ်သွားလာရတော့ကျွန်တော်တို့ဒီမန္တလေးကုန်ပြည်တိုင်းနေနေရတော့စိတ်ကားတွေမတင်ရဲကြဘူးတော်တော်စဲရက်တလောက်နီးပါးကိုဖြစ်နေတဲ့သဘောပေါ့နော်သူဆော့ဆော့သာသာသွားရဲကားသမားတွေရောသွားတဲ့ဟာတော့ရှိတယ်ဆိုကြားတယ
်ကုန်သွယ်မှုအတွက်ငွေသွင်းငွေထုတ်ကိစ္စရပ်တွေဆောင်ရွက်နိုင်ဖို့လုံခြုံရေးရအချိန်ပိုင်းနဲ့ဖွင့်လှစ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်မူဆယ်တရငားမှန်ကုန်သွယ်ရေးစုံရဲ့ကုန်သွယ်မှုဟာမြန်မာနိုင်ငံကပို့ကုန်တွေဖြစ်တဲ့လေယာထွက်ပစ္စည်း၊စံ၊ပဲမျိုးမျိုး၊ပြောင်းကြမ်းနဲ့တစ်တီးဝလံတွေကိုသရုပ်နိုင်ငံကိုတင်ပို့ပြီးသွင်းကုန်ဖြစ်ဓာတ်မြေဩဇာ၊လူသုံးကုန်၊အိမ်သုံးပစ္စည်း၊ဆက်ရန်ရာပစ္စည်းတွေကိုတင်သွင်းရမှာဖြစ်ဆိုရင်ကားစီးရေ200ခန့်သာအသက်ဆင်းရှိနေတယ်လို့ကိုဝင်းသိန်းကပြောပါရယ်။လက်ရှိမူဆယ်မြို့မှာအခြေအနေတည်ငြိမ်နေပြီလို့ဆိုပေမဲ့လည်းမနေ့ကညဘက်မှာဘုံပောက်ကွဲမှုတွေဖြစ်ပွားခဲ့တယ်လို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကခုလိုဆက်ပြောပါရယ
်။ဖြစ်တဲ့နေရာ3နေရာလောက်ဖြစ်သွားတာပေါ့နော်3နေရာလောက်မှာပေါက်ကွဲမှုဖြစ်တာပေါ့ကျွန်တော်တို့6နာရီ40လောက်မှာဒီချိန်နောက်မှာ9နာရီ40မှာဒီချိန်နောက်ပြီးမှ10နာရီ5မိနစ်မှာဒီချိန်ပေါ့နော်ဟိုကျွန်တော်တို့မြို့နယ်ဆက်ဆက်တဲ့အစွန်ပြားရက်ွက်တွေအဲ့လမ်းလုံးတွေမှာဒီပေါက်ကွဲမှုတွေဖြစ်တာပေါ့ခီးကိုက်မှုတော့မရှိဘူးပြ
လုံချုံရေးရအပြည့်အဝစိတ်မချနိုင်သေးတဲ့ချင်းတွေကြောင့်မူဆယ်ဒေရခန့်ပြည်သူတွေအတွက်စိုးရိမ်ထိန်းလန့်မှုတွေရှိနေစေလို့မူဆယ်မြို့ခံကရုဏာပရဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကဆိုပါတယ်
ကွာညာဘက်ဆိုရင်တော့နည်းနည်းအဲ့ဒီပြစ်ခတ်တံတွေဟိုပောက်ကွဲမှုညာဘက်မှာနည်းနည်းကြာကြာနေရပါတယ်အဲ့လိုပြစ်ခတ်တံတွေကြာနေရတဲ့အတွက်ကျွန်တော်တို့ဒေသခံတွေနေရာတော့ညာဘက်ဆိုရင်တော့လမ်းပေါ်မှာလူနည်းနည်းနေသွားပါတယ်ဗျအခုရင်ထိလန့်ပြီးတော့ဟိုအပြင်သိမ့်မထွက်ကြဘူးဖြစ်နေပါတယ်ခင်ဗ
ျပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကတိုင်းဒေသနဲ့ကင်ဖွဲ့တွေပေါင်းပြီးတော့ရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့အနီးနားဝန်းကျင်ဒေသကစစ်တပ်နဲ့ရဲတပ်ဖွဲ့စခန်းတွေပြင်တရငားမိုင်နယ်စပ်ကုန်သွယ်ရေးစခန်းကိုပြစ်ခတ်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်တွေပါဝင်လူ10ဦးသေဆုံးပြီးတော့29ဦးသေရရှိခဲ့ပါတယ်ဒီလိုပြစ်ခတ်တိုက်ခိုက်မှုကြောင့်ဒေသခံ4000ကျော်ဟာလဲမူဆယ်မြို့ပေါ်ကဒုက္ခသည်စခန်းခုမှထွက်ပြေးသိမ်းရှောင်နေခဲ့ရပါတယ်လက်ရှိမူဆယ်မြို့ဘက်မှာစီရေးချင်းနေအတော်တန်ငြိမ်သက်သွားတဲ့ကြောင့်ဒုက္ခသည်တွေနေရရင်းကိုပြန်လည်ပြီးဖြစ်တယ်လို့တပတ်ခါပိတ်ပင်ထားခဲ့ရတဲ့တရငားမိုင်နယ်စပ်ကုန်သွယ်ရေးစုံကလည်းပြန်လည်ဖွင့်လှစ်နိုင်ခဲ့ပါတယ်ဒါပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုနဲ့ဖောင်းဆိုင်ဒေသတွေမှာတော့မြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသတပ်ပေါင်းစုတို့အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ
နိုင်ကွင်းအင်တိန်ပင်ပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာနေနေခင်ပါရှင် VOA မြန်မာပိုင်းဗုဒ္ဓဦးနေမနဲ့အစီအစဉ်တွေကိုမနဲ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျာ။အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနဲ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ့်အပြင်အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်းကိုလည်းပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်းမှာနားဆင်ရမှာကတော့
အခုကိုင်းတွယ်ဖြစ်ချင်းနေပုံနေရတော့ဟိုမမကန်ကန်ဖြည့်ရှင်းနေတယ်လို့ပဲကျွန်တော်ကသုံးသပ်ပါတယ်။ဟိုဘာဖြစ်လို့လဲဆိုတော့ဒီအနောက်ဘက်ရခိုင်မှာဖြစ်တဲ့ကိစ္စရယ်ဒီကျွန်တော်တို့ဒီ
ဆရာဦးရထွန်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်။ဦးဆန်မှုဝေစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံအပေါ်ရေရှည်အမြင့်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါရှင်ဟန်တာမတ်စတာက foreignpolicy.com online စာတောက်မှာရေးသားထားတာကိုတင်ပြပေးပါမယ်။ပြည်တွင်းမှာဖြစ်နေတဲ့တိုင်းရင်းသားအကြမ်းဖက်မှုကိစ္စရေတိုးအဖြေရှာရေးကိုဘေးဖယ်ထားလိုက်မယ်ဆိုရင်မျိုးဆက်တွေအတွက်လမ်းကြောင်းမှန်ကိုချနိုင်ပါလိမ့်မယ်လို့အစချီထားပါတယ်။တန်းပြည်ကိုဒီမိုကရေစီစနစ်အတွင်ကူးပြောင်းဖို့စ조사နေပေမဲ့လည်းဆယ်စုနှစ်နဲ့ကြီးပြီးတော့ရှိနေတဲ့အမုန်းတရားတွေ၊သတင်းစကားအမှားယဉ်တွေပြန့်လွင့်နေတာတွေကစစ်မှန်တဲ့အမျိုးသားပြန်လည်ရင်ကြားစေရဖြစ်ပေါ်မှုအခက်အခဲတွေဖြစ်နေတယ်ဆိုတာပိုးပြီးတော့တိတာထင်ရှားလာနေတာကိုတွေ့ရတယ်လို့ရေးသားထားပါတယ်။1948ခုနှစ်အင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်လပ်ရေးရပြီးကတည်းကလူမျိုးစုလက်နက်ကိုင်တွေကဗဟုအစိုးရပေါ်မှာလက်နက်ဆွဲကင်ပြီးတော့ပုံကန်တိုက်ခိုက်လာခဲ့ကြတာပါ။1962ခုနှစ်စစ်အုပ်ချုပ်ရေးကျင့်သုံးပြီးတော့အာဏာရှင်အုပ်ချုပ်ရေးလက်ထက်မှာလည်းမပြီးဆုံးခဲ့သလိုလွန်ခဲ့တဲ့9နှစ်လောက်ကစပြီးတော့ပွင့်လင်းတဲ့စနစ်ရောက်လာချိန်မှာလည်းပဋိပက္ခတွေကရှိနေသေးပါပဲလို့ထောက်ပြထားပါတယ်။အခုတော့ဒါကိုကုစားနိုင်မလားဆိုပြီးတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်အပေါ်မျှော်လင့်ချက်တွေထားလာကြပါတယ်။သူမကိုယ်တိုင်ကလည်းနှစ်ပေါင်း20ကျော်နေအိမ်မှာအကျယ်ကျုပ်နေခဲ့ရသူပါ။ရခိုင်ပြည်နယ်အရေးကိုကူညီဖြည့်ရှင်ပေးနိုင်အောင်ကုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုသူမကဖိတ်ခေါ်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်မှာတာဝန်တွေအလွန်ကြီးပါတယ်။တန်ပြီမှာအာနာအကြီးဆုံးစစ်တပ်နဲ့ဆက်ဆံရေးကောင်းမွန်အောင်တစ်ဖက်ကကြိုးပမ်းနေရတယ်လို့တစ်ဖက်မှာလည်းဒါစင်နဲ့ချီတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြစ်ရက်ညီညာရေးရဖို့အတွက်ကြိုးပမ်းနေရတယ်လို့ထောက်ပြထားပါတယ်။သူမမဩဇာရှိတဲ့လူကြိုက်များတယ်ဆိုပေမဲ့မြန်မာပြည်ရဲ့တိုင်းရင်းသားအရေးခင်းကိုအပြေရှားပေးနိုင်လိမ့်မယ်လို့မျှော်လင့်လို့မရပါဘူး။ဒေါအောင်ဆန်းစုကြည်ဟာပညာရေးမှာရင်းနှီးမြှုပ်နှံမှုတွေတိုးပေးထားပါတယ်။ဒါဟာချက်ချင်းလက်ငင်းအကျိုးကျေးဇူးမမြင်နိုင်ပေမဲ့ရည်ရှိအတွက်အလွန်ကောင်းမွန်ပါတယ်။ပညာတတ်တွေအနေနဲ့အမျိုးသားရင်ကြားစီရေးကိုပိုးပြီးတော့ထိအောင်လုပ်နိုင်ကြပါလိမ့်မယ်။ညီညာရေးလုပ်ငန်းစဉ်မှာနိုင်ငံတကာကကျွမ်းကျင်သူတွေအကြံပေးသူတွေညှိနှိုင်းပေးသူတွေထက်သွင်းပါဝင်လာစေခြင်းကလည်းကောင်းပါတယ်။အာဆီယံအပါအဝင်နိုင်ငံတကာယင်းနှိမ့်မြုံနှံသူတွေကလည်းမြန်မာနိုင်ငံရဲ့စီးပွားရေးတက်လာလိမ့်မယ်လို့မျှော်လင့်ထားကြပြီးရှင်းနှစ်ထဲမှာရှေ့ရာခိုင်နှုန်းထိတိုးတက်လာဖို့မျှော်မှန်းထားကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်အစုံကို foreignpolicy.com မှာဖတ်ရှုနိုင်ပါတယ်။မြန်မာတဘုံအုပ်စုတွေကတရုတ်ကိုတာဝန်ပြအောင်လုပ်နေတယ်ဆိုပြီးတော့တရုတ်နိုင်ငံထုတ်သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။မြန်မာအစိုးရကဩဂုတ်လမှာ27ရာစုပင်လုံကြီးလာခံကိုခေါ်ယူကျင်းပပြီးတော့တိုင်းရင်းသားလက်နက်ကိုင်တွေကိုဖိတ်ကြားတရောက်စေခဲ့ပြီးအမြင်ချင်းဖလှယ်ခဲ့ကြပါတယ်။ဒါပေမဲ့ထင်းတလောက်မအောင်မြင်ခဲ့ပါဘူး။အဖွဲ့၃ဘွဲ့ဖြစ်တဲ့ AA ရခိုင်လူမျိုးရေးတပ်မတော်တအောင်းပလောင် TNL နဲ့ကိုကန့် MNDAA စတဲ့အဖွဲ့တွေကိုဖိတ်ခေါ်ဖို့ငင်းဆန်ခဲ့ပါတယ်။မကြာသေးခင်နိုဝင်ဘာလ20ရက်နေ့ကတော့အဲ့ဒီအဖွဲ့၃ဘွဲ့ဟာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက် KAI ကလည်းတိုက်ပွဲမှာဆက်လက်ပါဝင်လာပါတယ်။မြန်မာစစ်တပ်ကရန်စတက်ခိုက်လာလို့တုံ့ပြန်တာပါဆိုပြီးတော့ပြောတဲ့အကြောင်းရေးသားထားပါတယ်။တကယ်တော့သူတို့ရဲ့စွမ်းဆောင်ရည်ကိုပြတ်တရတာဖြစ်ပြီးအနာဂတ်အစိုးရနဲ့ပြုလုပ်တဲ့ညီညာရေးဆွေးနွေးပွဲတွေမှာပါဝင်နိုင်ရည်ဖြစ်တယ်လို့ဆိုပါတယ်။ဒီလိုတက်ခိုက်လို့ဒုက္ခရောက်ကြရတာကတော့မြန်မာနိုင်ငံသား3000လောက်တရုတ်နိုင်ငံတဲကိုဝင်ရောက်ခိုးလုံလာကြတာပဲဖြစ်ပါတယ်။နှစ်နိုင်ငံနေဆက်ကုန်သရေးကိုထိခိုက်စေပါတယ်။ဒီဒေသမှာတိုက်ပွဲတွေကြာရှည်လေးဒေသတွင်းတရုတ်ရဲ့ယင်းနှိမ့်မြုံနှံမှုကိုအကြီးအကျယ်ထိခိုက်စေပါတယ်။မြေဆုံစီမံကိန်းရက်ထားတာကလည်း9နှစ်ရှိနေပါပြီ။ရှမ်းပြည်ကိုဖြတ်တန်းတဲ့တရုတ်မြန်မာပိုက်လိုင်းစီမံကိန်းကလည်းအရေးကြီးတယ်လို့တရုတ်ရဲ့ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစီးပွားရေးလမ်းကြောင်းနဲ့တရုတ်အာဆီယံကုန်သွယ်မှုမှာမြန်မာနိုင်ငံကအရေးပါတဲ့အနေအထားမှာရှိနေတာကိုလည်းသတိချရပါလိမ့်မယ်။အရေးကြီးတာက ညဉ့်ညံရေးဆွေးနွေးပွဲလမ်းကြောင်းပေါ်နှစ်ဖက်စလုံးပါဝင်လာနိုင်အောင်တရုတ်ဖက်ကအားစိတ်ကြိုးပမ်းရပါလိမ့်မယ်စသဖြင့်ရည်သားထားပါတယ်။
ကပ္ပမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါးတွေကိုနားဆင်ကြရပါရှင်။အခုတော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လာလာတန်စီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီကနေ့မနေ့တင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါတယ်။စာလုံးပေါင်းက INNTHE the NICK nick OF of TIME time ဖြစ်ပါတယ်။အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါတယ်။ပါတီပွဲလွတ်မလို့လက်မတင်လေးတင်မိလိုက်တဲ့ George Go ပြီးတဲ့ဥပမာကိုနားဆင်ကြကြရအောင်
We had a flat tire on our way to Henry's party. But we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
Henry's party atwa ka bing pao de le. Da ba mai lo to de ba ye. 7 nai thu bu 9 minute alu nit tik ko yak khwet myauk bi chu so bu a chi mi lem tin le din yauk twa ke de lo a de bi ya ba le. Uma go naw de khaw na si chi ja ya aw.
We had a flat tire on our way to Henry's party. But we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
Chimi Limitin, Lidian, Lu, Biore, Sui, Idiom Atunya, Bilu Biomle.
In the nick of time,
Lu Biolu Yabari, Eragaro, Digrimine, Timpia Giri, Idiom Atome, Pipari.
တော်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရပါရှင်။အခုတော့အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ထုတ်လို့ရေမှုမှတ်သင်္ကေတထိုက်တဲ့ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာ။အင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်ကနေကြိုးဆိုပါတယ်။ ဒီကနေ့မြန်မာနိုင်ငံတွင်းကလာတဲ့သတင်းတွေမြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့အခြေအနေတွေကိုအများဆုံးကြည့်လိုက်မယ်ဆိုရင်ရှမ်းပြည်ဘက်မှာတိုက်ပွဲတွေဖြစ်ဒုက္ခတွေတွေထွက်ပြေးတခါရခိုင်ပြည်ဘက်ကမတည်မငြိမ်အခြေအနေတွေရန်ကုန်မြို့ထဲမှာလည်းပဲဟိုနေ့ကဒီနေရာမှာအသေးစားပေါက်ကွဲမှုလေးတွေဖြစ်စသည်ဖြင့်အများသတင်းအများစုကတိုင်းပြည်ရဲ့အခြေအနေကိုအကောင်းဘက်ကိုပြတာမဟုတ်ဘဲနဲ ဲ့အဓိကအရေးကြီးတဲ့ကိစ္စတွေဖြစ်တဲ့လူလူစာဝနေပြည်လဲဖို့စီးပွားရေးအဆင်ပြေဖို့တခါသွားနေတဲ့ဒီမိုကရေစီအပြောင်းအလဲကိုထိထိရောက်ရောက်ဆက်ပြီးဖော်ဆောင်ဖို့တကယ်ပဲဆွမ်းဆောင်နိုင်မယ်လို့ယုံကြည်ကြပါသလားဒီကြောင့်ဆွေးနွေးကြဖို့ဖြစ်ပါတယ်ပြည်내ဆွေးနွေးပြီးဖို့အတွက်လွှတ်တော်ကိုယ်စားလှယ်ဟောင်းနှစ်ဦးကိုဖိတ်ခေါ်ထားပါတယ်တဦးကတော့ဦးရဲထွန်းဖြစ်ပြီးတဦးကဒေါ်ညိုညိုသိမ်းပါအားလုံးကိုကျေးဇူးပါတယ်ခင်ဗျာမင်္ဂလာပါစေဝင်စားနဲ့ဝင်ရောက်ဆွေးနွေးမဲ့သူတွေမှတ်ချက်ပေးဖို့ဆွေးနွေးထားသူတွေအတော်များများရှိပါတယ်ကျွန်တော်တို့အားလုံးကိုအချိန်ပေးပြီးဆွေးနွေးဖို့အတွက်ကြိုးစားပါမယ်အားလုံးကလည်းပဲတတ်နိုင်သမျှလိုရင်းတူရှိနဲ့ထိထိမိမိဆွေးနွေးပေးကြဖို့ပန်ကြပါရခင်ဗျာပထမဦးဆုံးပြည်내ဆွေးနွေးမဲ့သူနှူးရဲ့သဘောထားကိုရင်ဆုံးနားဆင်အောင်ပါဆရာဦးရဲ့တို့ခင်ဗျာဒီကနေ့မြန်မာနိုင်ငံရဲ့အခြေအနေကအခုနပြောခဲ့တဲ့များအားဖြင့်မတိမငြိမ်အခြေအနေတွေကိုကြားနေရပါတယ်ဆိုတော့လက်ရှိအစိုးရရဲ့ဒီကနေ့အခြေအနေတွေပေါ်မှာကင်တွယ်လှုပ်ဆောင်နေပုံနဲ့ပတ်သက်ပြီးတော့ဆရာသဘောထားအမြင်ရင်ဆုံးသိပါရစေ
အခုကင်တွယ်ဖြည့်ရှင်းနေပုံနေရတော့ဟိုမှန်မှန်ကန်ကန်ဖြည့်ရှင်းနေတယ်လို့ပဲကျွန်တော်အသုံးသတ်ပါတယ်ဟိုဘာဖြစ်လို့လဲဆိုတော့ဒီအနောက်ဘက်ရခိုင်မှာဖြစ်တဲ့ကိစ္စရဲ့ဒီကျွန်တော်တို့ဒီနေဆက်ပေါ့နော်တရုတ်နေဆက်မြန်မာနေဆက်မှာဖြစ်တဲ့ကိစ္စတွေရဲ့ကဟိုတခုကတော့ဟိုဒီတိုက်ခံအဖွဲ့အစည်းနိုင်ငံရေးအဖွဲ့အစည်းတွေပါလေကနေတမင်လုပ်တဲ့ဟာတော့မဟုတ်ဘူးလို့ကျွန်တော်သုံးသပ်ပါတယ်အဲ့တော့အနောက်ဘက်ကအဖွဲ့အစည်းနဲ့ပတ်သက်ပြီးလို့ရှိရင်လေအခုဒီသတင်းတွေပေါ့ပြဿနာဖြစ်တာကသတင်းမှားတွေကိုနိုင်ငံတကာမီဒီယာနယ်ပယ်မှာရောက်အောင်ပို့ပြီးတဲ့အခါကျတော့နိုင်ငံတကာကအထင်အမြင်လွဲမအောင်လုပ်တဲ့ကိစ္စအဲအဲ့ဒါကိုကျွန်တော်တို့အဓိကဖြေရှင်းရလိမ့်မယ်လို့ထင်တယ်အဲ့တော့အခုကိုဖီအန်န်လည်းရောက်လာပြီသူနဲ့နိုင်ငံခြားသားတွေပါဝင်ဖွဲ့စည်းထားတဲ့ကော်မရှင်ကိုလည်းဒေါ်ဆန်းစုကြည်ကကျုပ်ဖွဲ့ထားတဲ့ကိစ္စမှာဒီအနေထားမှာဒီအချိန်မှာဟိုကောင်းကောင်းအတုံးတဲ့လိုက်မယ်လို့ထင်တယ်သူတို့သွားပြီးလေ့လာပြီးတဲ့အခါကျလို့သတင်းအမှန်တွေကိုသူတို့ထုတ်ပြန်ကြေညာလိုက်လို့ရှိရင်ဒါသတင်းမှထုတ်ပြန်နေတဲ့လူတွေကြေညာထားတာပေါ်သွားမှာပေါ့လေအဲ့တော့ကျွန်တော်တို့ကအခုဒီတလောက်ကတော့ဟို
ตํารวจอ่ะท่องเย็นนี่แหละกิษาเนี่ยแหละดีอุเรเนี่ยอนิเวศท่องเย็นท่าราผิดเลยโหลอะหลูน้าเลยบาดโอเคแล้วไอ้กิษาก็ใส่ซวยอย่างไม่ใช่อยู่ป่ะโอเคโดนญูญูตินตัวเราแล้วดีอย่างสิครับเนี่ย
จม่าတော့လေဒီအရှင်းမြောက်ဒေတာမှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးတော့ဒါတိုင်းနာပြည်သူလူထုတွေဒီလိုမျက်နှာမှုဆုံးရှုံးမှုတွေအသက်အိုးရေးစီးစိမ်တွေဒါပျက်စီးပြီးတော့ပေါ့နော်အဲ့လိုစစ်ပေးဆောင်နေရတဲ့အနေအထားတွေရောက်နေတယ်ပုံမှန်အများကြီးဝမ်းနေပါလေဒါနဲ့ပတ်သက်ပြီးတော့ အခုစားမှုတစုံတရာတော့ဆောင်ရွက်တဲ့နယ်ဆိုတော့ကျွန်မထင်တယ်ဘယ်လိုလဲအခုလက်ရှိလုံနေတာကရောအခုလက်ရှိလုံနေတာကရောတတိယရောလုံနေတယ်လို့တော့ညူသိယူဆပါသလားအော်ကျွန်မကအရှင်းမြောက်ဒေသနဲ့ပတ်သက်လို့ရှင်တော့အစိုးရဘက်ကလုံနေတယ်ပုံမှာလိုအပ်ချက်တွေအများကြီးရှိတယ်လို့တော့ကျွန်မယူဆတယ်လေနော်ဒါနဲ့ပတ်သက်ပြီးတိုင်းသားအလက်နဲ့ကိုင်နဲ့တိုင်းသားအင်အားစုရောလက်နဲ့မကိုင်နဲ့တိုင်းသားအင်အားစ ဒီသုံးခွင့်ဆိုင်ဆွေးနွေးပွဲကတော့အများဆုံးလုပ်တင်တယ်။အခုလိုမျိုးဒါစီပေးဆောင်တဲ့ပုဂ္ဂိုလ်ပြည်သူတွေများလာတာဟာတကယ်ကိုပဲပေါ့နော်။ဒါကျွန်တို့တွားနေတဲ့နိုင်ငံတော်တည်ဆောက်ရေးမှာအများကြီးဒါထိခိုက်မှုရှိတယ်။ဒါကြောင့်မလို့လူကအရှိမရောက်ဒေသအတွက်ဆောင်ရွက်ချက်ဒီမှာတော့အများကြီးအစိုးရအနေနဲ့ဒီထက်ထက်ထဝင်လုပ်ရမှာလည်းအများကြီးရှိသေးတယ်လို့တော့ကျွန်မယူဆတယ်လ
ေ။ဟုတ်ကဲ့။ဆရာဦးတဲ့ဦးရထွန်းပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံရေးပါတီ73ပါတီပေါင်းပြီးတော့တင်ညာချက်ထုတ်တယ်ဆရာတို့လည်းတွေ့ပြီးသားသိပြီးသားဖြစ်မှာပါ။ဆိုတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကအစိုးရအကြက်တဲဆိုင်တဲ့အခြေအနေရောက်နေတယ်လို့ဆရာဦးရထွန်းမြင်သလား
။အဲကျွန်တော်တော့အဲ့လိုမမြင်ပါဘူးဗျ။ဟိုဒီဟိုကာလုံစီဝေးခေါ်ဖို့ဆိုတာကလည်းအမှားတော့နိုင်ငံတော်သမရရဲ့ဟိုတာဝန်ပဲလေ။အဲ့တော့သူလိုအပ်လို့ရှင်ခေါ်မှာပေါ့။အဲ့တော့ကျွန်တော်တို့ဥစော်သေးပြောပြထားတဲ့အရာသိရတာကတော့လေဒေါန်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်နဲ့လည်းဒီမကြေညာပဲနဲ့ပေါ့နော်ဒီလိုအပ်တဲ့ကိစ္စတွေတိုင်ပင်တာဆွေးနွေးတာရှိတယ်လို့သိရပါတယ်။တရားဝင်သတင်းထုတ်ပြန်တာကတော့တခါထုတ်ပြန်ကြေညာတာရှိတာပေါ့လေ။အဲ့တော့ဒီကျွန်တော်တို့အရှိမရောက်မှဖြစ်တဲ့ပြဿနာကလည်းပြောမယ်ဆိုရင်တော့ဟို27ရာစုပင်လုံးတက်ဖို့အတွက် NCA လက်မှတ်ထိုးဖို့ကိစ္စစတယ်လို့ပြောနိုင်တာပေါ့။အဲ့ဒီမှာဒေါန်ဆန်းစုကြည်အနေနဲ့ကတော့အလုံးပါဝင်ရေးမူအရဒီ AA တို့ DNA တွေတို့ကိုကန့်တို့လည်းပါပြေကျင်တာပေါ့အဲ့တော့တမတော်အနေနဲ့ကတော့အဲ့ဒီသုံးဖွဲ့ကိုတော့အဲလက်နဲ့စွန့်ကြောင်းလက်နဲ့ချကြောင်းဓမ္မမို့လည်းလက်နဲ့ချဖို့လက်နဲ့ကန်လန်းစင်မှမှန်ကန်မှုဆိုတာကြီးညာဖို့အဲ့အဲ့လိုသူတို့ကတော့တောင်းဆိုတာပေါ့လေ
ဟုတ်ကဲ့
အဲ့တော့ KIA ကိုတော့အဲ့လိုမတောင်းဆိုဘူးအဲ့တော့ KIA ကိုသူကသူ့ကြည့်ပဲ NCA လက်မှတ်ထိုးလာအောင်ဖိပြီးတော့တိုက်တာပေါ့ဖိအားပေးတာပေါ့ပြပြတော့သူတို့ဌာနချုပ်ကိုဝိုင်းပြီးတော့စိတ်နဲ့အနေထားမှာပြန်ရအဒီပြန်ပြီးတော့ဒါဟိုလက်တုံပြန်တဲ့သဘောပါအဲ့တော့ဒီဟာနဲ့ပတ်သက်လို့ရှိရင်တော့ဒီပြဿနာပြေလည်သွားဖို့ဆိုရင် NCA ဒီလက်မှတ်ထိုးနိုင်ဖို့အားလုံးပါဝင်နိုင်အောင်ဘယ်လိုလမ်းဖွင့်ပေးမလဲ
ဟုတ်ကဲ့
အဲ့အဲ့ဒါကိုဟိုဖြည့်ရှင်းပေးနိုင်ရင်ဒီပြဿနာငြိမ်းသွားမှာပါ
ဟုတ်ကဲ့တော်ညိုသိန်းကရောလက်ရှိအခြေအနေအရရပေါ့နော်ကျွန်တော်ကတော့ဒေတာတစ်ခုအခြေအနေတစ်ခုလည်းကိုမဆူလို့ပါဘူးတနိုင်ငံလုံးရဲ့အခြေအနေရရကိုကြည့်ရအစိုးရကအကြက်တဲဆိုင်တဲ့အခြေအနေရောက်နေတယ်လို့တော်ညိုသွန်းတင်အောင်မြင်ပါသလား
အချစ်မကတော့လေအကြက်တဲဆိုတာတဲ့အစိုးရကဒါစိန်ခေါ်မှုတွေအများကြီးကိုတွေ့နေရတယ်လို့တော့ကျွန်မကယုံကြည်တယ်လေအာဒီစိန်ခေါ်မှုတွေကလည်းပဲအခုဒီအစိုးရလက်ထက်မှာဝန်ကြီးတိုင်းကနေပေါ်လာတာမဟုတ်ဘူးအရင်အစိုးရလက်ထက်အဆက်ဆက်ကလေးကအာဒီအကြောင်းရင်းတွေကိုအခြေခံပြီးတော့ဒီနေ့အခြေအနေတွေဖြစ်လာတာဆိုတဲ့အခါကျတော့အခုလက်ရှိအစိုးရအနေနဲ့ကတော့တော်တော်လေးကိုဒါခက်ခက်ခဲခဲကိုရင်ဆိုင်ရမယ့်အနေထားတော့ရှိပါတယ်။ဒါပေမဲ့အစိုးရတည့်ရဲ့အနေနဲ့ကတော့သူကပေါ့နော်ဒါရွေးကောက်ပွဲမှာပေးထားတဲ့ကတိတွေနဲ့အညီပေါ့နော်တရားဥပဒေစိုးမိုးရေးကိုတော့စစ်စစ်ချင်ပြပြစီစီဆောင်ရွက်တယ်လို့တော့ထင်တယ်လေကျွန်မက။အဲ့တော့ပြည်ထောင်တရားဥပဒေစိုးမိုးရေးအတွက်ပြည်ထောင်ဝန်ကြီးဌာနကအဓိကတာဝန်ရှိတယ်ဆိုပေမဲ့လည်းပေါ့နော်ကျွန်မတို့မှတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေရှိတယ်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်တွေရှိတယ်ပေါ့နော်အဲ့တော့သက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေရဲ့အကူကဲမှုအောက်မှာပေါ့နော်ဒီသက်ဆိုင်ရာရဲတပ်ဖွဲ့ဝင်များကအကြိတရားကင်းကင်းနဲ့ပေါ့နော်အာကျွတ်ချွတ်ချွတ်ကိုယ့်ရဲ့တာဝန်ကိုကြည်ကြည်ပြန်ထမ်းဆောင်မယ်ဆိုလို့ရှိရင်တော့ကျွန်မတို့အခုထက်ပိုပြီးတော့အများကြီးကောင်းတဲ့တရားဥပဒေစိုးမိုးမှုကိုရရှိမယ်လို့တော့ကျွန်မထင်တယ်လေ
ဟုတ်ကဲ့ပါခင်ဗျာဝန်ရောက်ဆွေးနွေးမယ့်တော်တော်ရှင်တွေဖိတ်ခေါ်ပါမယ်ပထမဦးဆုံးကပလဲမျိုးကကိုဇော်မြင့်ဖြစ်ပါတယ်ကိုဇော်မြင့်သဘောထားဆွေးနွေးပါခင်ဗျာ
အဲဟုတ်ကဲ့ခင်ဗျာကျွန်တော်တို့အစိုးရကဒီအကြမ်းဖက်ကိစ္စတွေဖြည့်ရှင်းနေနေမှာတော့ကျွန်တော်တို့အနေနဲ့ကတော့ပုံမှန်လင်းရှိတယ်လို့ပေါ့မြင်မိပါတယ်
ခင်ဗျာ
ဟုတ်ကဲ့ပါခ
င်ဗျာဟုတ်ကဲ့နောက်ဆက်ရခိုင်ဘက်မှာဖြစ်တဲ့ကြံစည်တွေဆိုလည်းအတွက်ကအချိန်နဲ့တပည့်ညီကြီးကထုတ်ပြန်ပြရမှာအဆိုရခက်ခဲရရှိပါတယ်ခင်ဗျာအဲအထူးကကတော့ဒီအားဒီပေါ့အဆိုရဘုံနိုင်ငံတကာကအဝိုင်းဒီပြရပေးရဲ့ကဏ္ဍမှာအဆိုရအနေနဲ့လောကခံရတော်တော်လေးကြက်တယ်လို့ကျွန်တော်တို့ထင်တာပေါ့
ဟုတ်ကဲ့ပါ
ဒီဘက်မှာဆိုလည်းဟိုရှိတော့ဘက်ကဟိုတပုန်ကြီးရဲ့လောရတရားစီးနေအင်မတန်မှဟိုရှိပါတယ်တို့ကသာရှိရင်အစိုးရရဲ့တပ်တွေတိတ်နေပါ냐မလို့ခင်ဗျာကျွန်တော်တို့ဝင်းစီတူလို့ပြောဒီကပြင်မှာထားတိုက်ခိုက်နေတဲ့အပိုင်းမှာတော့အရှိရပိုင်းကပုံချုပ်နေရတော့မင်းမလောက်မင်းမရှာခြံနှင်းကကြတယ်လို့ကျွန်တော်ညင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုသိုလ်ကြီး
တို့ကထိတ်ကြရင်ဆိုင်မှုရအတွက်ကတော့အစိုးရတပ်တွေနေနေတိတ်နေတာလိုပဲလုံးတင်ပါတယ်လူလူကြီးအပြင်းနဲ့ပြစ်ခတ်တာကားတွေမရှိတာတွေလူလူချင်းတာမလုံးငန်းကြီးလုတာတော့အဲ့ဒါကပုံချုပ်နေရတော့ထမင်းဝတ်ဖို့ပဲတင်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
โอเคกุซอมิเจซุติมาเลยรอบที่2ซะเดฟิกขอบามั้ยแคนาดากะกูမျိုးစင်กูမျိုးစင်ซุนดิบาครับ
เนี่ยอ๋อဟုတ်ครับครับကျွန်တော်ကဒီအရှိမြောက်ပိုင်းဒေသမှာဖြစ်တဲ့တိုက်ပွဲတွေကြောင့်ကျွန်တော်ဆွေးနွေးပါမယ်အဓိကကျွန်တော်တို့မြင်ကကျွန်တော်မြင်ကတော့ဒီဒေါင်းစင်စီဒေါင်းစန်းစုကြည်ရဲ့ဒီအဆိုရပါเนาะဆိုရင်တော့အဓိကဒီကတိုင်းနာရေးပြဿနာကိုကျွန်တော်မြင်တော့တီတီချာချာမကိုင်းတော့မကိုင်းတော့ဆိုကျွန်တော်မြင်တယ်။ဒါပြည့်ဆိုရင်တော့ဒီကသူတို့ NLD အနာရပြီးနောက်မှာဒီတိုင်းရင်းသားနိုင်ငံရေးပါတီပဲရောဒီတိုင်းရင်းသားလည်းနဲ့ကိုင်းပဲရောအခုဒီတိုက်ပွဲဖြစ်နေတဲ့ပြဿနာကမြန်မာပြည်မြောက်ပိုင်းမှာပေါ့နော်။ကချင်တို့ဒီကိုကတို့နော်ဘီတို့ DNA တို့ဒါတကယ်သူစစ်နေစင်းနေကိစ္စမှာတောင်းစွန်ကြီးကဘာတခုံးမှမပြောဘူးလေအဲ့ဒါကြောင့်ကျွန်တော်အမြင်ကတော့ဒီကိစ္စကတော့တော်တော်လေးခက်မယ်ကျွန်တော်မြင်တော့ဒီတိုင်းသားအရေးမှာလေ
ဟုတ်ကဲ့ကလေးကို
ကြားရှိမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟု
တ်ကဲ့
နောက်ပြီးတောင်းစွန်ကြီးကအဓိကကျွန်တော်အကြံပေးချင်တာကတော့ဒီတိုင်းသားနိုင်ငံရေးပါတီပဲရောနောက်ပြီးတိုင်းသားလည်းနဲ့ကိုင်ပဲရောဒီကျစားပေါ့နော်ဒီဦးစားပေးပြီးတော့ဆွေးနွေးဆေးချင်ပါတယ်ခင်ဗျဟုတ်ကဲ့
ကိုမျိုးစင်ကျေးဇူးအများကြီးတင်ပါတယ်နောက်တစ်ယောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်စလိုင်းဘွေကုန်းစလိုင်းဆွေးနွေးပါခင်ဗျဟ
ုတ်ကဲ့ဆရာဟိုဒီစစ်အခုဖြစ်နေတဲ့ချိန်မှာဒီရခိုင်ဖျားဥစ္စာတော့နည်းနည်းခက်မယ်ဒီစစ်မြောက်ပိုင်းကဖြစ်နေတဲ့ဥစ္စာကတော့တကယ်လို့များတော့အောင်ဆန်းစုကြည်တာဒီကချုပ်ကိုအမှုနည်းနဲ့ဖိအပ်ပေးနိုင်မယ်ဆိုရင်တော့လမ်းကြောင်းရှိတယ်ဘယ်လိုလမ်းကြောင်းရှိတယ်လဲဆိုရင်ခုနဆွေးနွေးသလိုပဲအဲ့ဒီတုံးဖွဲကိုဒါအကာဒရီဘာရီမထားတော့ပဲနဲ့ဒီ NCA ပြည်လုံး27ရာစီပြည်လုံးကြီးလာခါမှာဖိတ်ခေါ်လိုက်ရင်တော့ဒါပြည်လေနိုင်တယ်တုတ်တုံညာလည်းပဲဒီရခိုင်ဖိတ်ကတော့နည်းနည်းလူမျိုးတွေဆန်တယ်ဘာသာရေးတွေဆန်တဲ့ခါကျတော့ရီစီလူဖြစ်စီရမှာဖြစ်တယ်အဲ့တော့ NLD အနေနဲ့ဒီရခိုင်ကိစ္စကိုအရင်တော့ကနည်းနည်းစွတ်တွေ့သလားလို့အဲ့လိုပဲမြင်တယ်ဆိုတော့ဒီနှစ်ဖက်စလုံးမှာအကျက်တည်တော့ဟောအနည်းနဲ့များတော့ဒီအစိုးရတော်တော်ရင်ဆိုင်နေရတယ်နောက်စီပွဲဖြစ်ကိုကြည့်မယ်ဆိုရင်တော့ NLD အစိုးရကသူတို့လုပ်ရည်ကိုင်ရည်မရှိတာလားတော့မသိဘူးရှိရတာနဲ့ဟောမလုပ်ရည်တာလားတော့မသိဘူးပေါ့နော်အဲ့တော့ဆောင်ပြေးနေတာကကျွန်တော်တို့တွေ့ရတယ်အဲ့တော့အကြောက်တရားများများလွန်းတလားတော့အောင်ဆန်းစစ်တယောက်ထဲပဲကြည့်ပြီးတော့မှဟောရှစ်တားမှထွက်ခိုင်းပြီးတော့မှဝိုင်းကြည့်နေကြတဲ့ပုံစံပဲဆိုတော့ဒါသူလည်းအတိတ်ကြီးနေပြီဆိုတော့စိတ်တော့မကောင်းစရာဆိုတော့ရှစ်အနာကမှတော့ဘလို့ဖြစ်လာမလဲဆိုတဲ့ဥစ္စာတော့ဟောနည်းနည်းအကမ္ဘာလိုရတော့မလွယ်ဘူးပေါ့နော်ဆရာနော
်ဟုတ်ကဲ့ပါခင်ဗျာစလိုင်းပွေကုန်းကျေးဇူးတင်ပါတယ်ကျွန်တော်တို့ Facebook ကနေဆွေးနွေးထားတဲ့သောတာရှင်တူက VOA ခေါင်းစဉ်တက်တာမှားနေတယ်တဲ့ NLD အစိုးရကမေးရမှာမဟုတ်ဘူးတရားဥပဒေစိုးမိုးရေးနဲ့ကာကွယ်ရေးက25ချက်သားတွေကင်ထားတာသူတို့လုံနိုင်မလုံနိုင်ဆွေးနွေးဖို့လိုတယ်ဆိုပြီးတော့ Facebook မှာသောတာရှင်တူကမှတ်ချက်ပေးဆွေးနွေးထားပါတယ်ဆိုတော့ဇော်ရွထွန်းလက်ရှိဖြစ်နေတဲ့အချက်တွေကထားပါတော့အစဉ်အဆက်ပြီးခဲ့တဲ့ပြဿနာတွေနှစ်ပေါင်းများစွာဖြစ်ခဲ့တဲ့အခြေအနေတွေကြောင့်လို့ဆိုရပေမဲ့လက်ရှိအုပ်ချုပ်နေတဲ့အစိုးရကဘလူဝဲပြည့်ပြည့်စိုးမွေကောင်းမွေစက္ကန့်ရတဲ့အစိုးရဆိုတော့ဒီအစိုးရမှာပဲအဓိကဖြည့်ပြည့်လဲအောင်ဖြည့်ရှင်းဖို့တာဝန်ရှိတယ်လို့ယူဆပါသလား
အဲအဲ့လိုပဲပြောရမှာပေါ့လေအစိုးရတရားဆိုတာတော့ဟိုကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာဟိုတခြားဒီမိုကရေစီနိုင်ငံတွေလိုအာဏာရပါတီကသမရသို့မဟုတ်ဒီခေါင်းဆောင်ကခန္ဓာအားလုံးပေါ့နော်ကာကွယ်ရေးဒီစည်ရေးအားလုံးမှာဒီဆောင်ရွက်ခွင့်အကန့်အသတ်တွေရှိပေမဲ့လို့လေဟိုတချို့ကိစ္စတွေမှာသူ့ရဲ့သဘောထားကို ဒီကျွန်တော်တို့ဒီမန္တလေးကိုပြည်ရှင်းနေပုံနေရတော့ဟိုမှမှာကန်ကန်ဖြစ်ရှင်းနေပုံနေရတော့စိတ်ကောင်းမှုတွေများကြီးကိုတွေ့နေရတယ်လေဒီနားလေတဘောပေါအောင်စီယုံနိုင်စွာရှိရမှာပေါ့ဥပမာသူချပြတဲ့ကွန်ဆန်ဆုကြီးချပြတဲ့ all inclusive people ဒီကျွန်တော်ငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ဖို့ဆိုတဲ့ဟာမှန်ကန်တဲ့ဒီနိုင်ငံရေးသဘောထားဖြစ်ပါတယ်အဲ့ဒါကိုတတ်မတော်ကလက်ခံလာအောင်ဒီဆွေးနွေးနိုင်ခဲ့ဘူးလို့ကျွန်တော်သုံးသပ်တယ်ကျွန်တော်တို့ဒီဝါရေးကိစ္စတွေမှာဆိုလို့ရှိရင်လေဒီတကယ်တတိနားလေတဲ့ပညာရှင်တွေရဲ့ပူးပေါင်းဆောင်ရွက်မှုမရဘူးလို့ကျွန်တော်ခံစားနေရမိတယ်အဲ့ဒါမှလည်းဟိုဒေါက်ဆန်းစုကြည်ရ
ဒီလိုလုပ်ကြရတယ်လို့သူအမှတ်မတတ်မှတ်တော့ဘူးလို့ကျွန်တော်ကခံစားမိတယ်အဲ့ဒီလူတို့ပြန်ခေါ်ဒါအတိုင်းမင်းနာအတုံးပြူတာဒါမျိုးတွေသူမလုပ်ဘူးအဲ့ဒါတကယ်အားနဲ့ကြပဲလွန်ညိုတင်ဆိုတော့အစိုးရအနေနဲ့ကလက်ရှိအခြေအနေမှာဒီအခြေအနေတက်တနာဘောင်းဆောင်ပေါ့လေအခြေအနေတက်တနာဘောင်းဆောင်ကိုပြည်လျောင်ဖြစ်ရှင်းပြီးတော့ရှေ့ဆက်သွားနိုင်ဖို့အတွက်လမ်းကြောင်းမှမှာရောက်နေတယ်လုံန
lay that trilo bono. โอ้ที่ซวยอ่ะก็บลูตั้วจินเลยสรอกปอมมามูดีดาปอเนาะโหจมารัวแค่ตาก็อซวยอ่ะก็อุมาทาว่าတော့ซีกวายเนี่ยปะเตลุเว้ဖြစ်ဖြစ်နိုင်ငံရေးเนี่ยปะเตลุเว้ဖြစ်ဖြစ်ปอติติจัจจาปอเนาะจมารัวดาติฉินเนี่ยปอเนาะอุมาสุซีกวายมาเลยบลูซีกวายผู้မျိုးတို့တဲ့ဟိုမျိုးလို့ခြင်းน่ะလဲပေါ့เนาะจมารัวဒီတရားဥပဒေစုမှုမှုစုလို့ရှင်လဲจมารัวတရားဥပဒေစုမှုရေးมาဘလူတရားဥပဒေစုမှုရေးလို့ခြင်းน่ะလဲအဲ့ဒ แต่ยังเป็นพอซีดีเป็นตาเบฮาโกปั้นบัวเมสราโกอุติลามเองบ่อากูที่ก็จะมารู้ว่ากูที่ก็จะมารู้ว่าสุยากับเบลังกูเป็นตัวเช่นเนี่ยสระโอ้ปุ่มบ่ดีบุลูโรจะมาก็อยู่ซาเลยอ่ารู้สิบ่ายไปเมื่อพี่เพี้ยบ่เนาะที่เอาไปสมุยไปเมื่อพี่เพี้ยบ่สุดท้ายมาเลยเลือดไปเมื่อพี่เพี้ยบ่เนาะจะมารู้โอ้เป็นลูกปงซานเนี่ยตัวเมสระแต่ไม่เชื่อเลยมูพี่เนี่ยนะบ่เลยโอเคมาโรจิซูมีอะไรจะมาเลย
ไปเลยสิเช็คจอนี่ไปหมดดีมาไปจะเลยจ้าสิเนี่ยอารมณ์ก็จะสุดเต็มเลยเองานี่ยากะทุลุ่งเกเรทายาลีไลน์ซีซั่นโกเปลี่ยนเลยทุลุ่งไปเกเรอัพขึ้นไปเลยเช่นเมื่อกันสุยาเยตบอระอเมียอาบอโกเต็มปะบารอมเองเค้าเนี่ย
ไต้หวันเองส่งตัดไปยังจะยังสาธุด้วยชุดสูนัยมิสเองและในตัวก็พัฒนาไปไต้หวันเองเนี่ยฮะมาจากกันมาเป็นปุ่มมันเปลี่ยนไปพัฒนาไม่รู้อารมณ์ก็ตั้งมาท่าจาระบ้าแต่เป็นเมื่อเด็กเรามาดีลูกพัฒนาไปด้วยไต้หวันเลยลาบ้าบุเด็กเอ็ดตัวอะไรสิ่งละก็อันนี้เสียงยังเป็นเนี่ยไต้หวันเองพัฒนาเกิดมีอะไรมาอันนี้ชีเรศต้องพิเศษเลยเนี่ยนั่นมาจันนี่ตัดดามุที่เกี่ยวกับเยี่ยมบีมาเกิดด้วยเองพิเศษส่งชมพูเรนเนี่ยยังสัญญาบุส
တွင်လည်းပြည့်နေတာမို့တုံးလို့မရနိုင်တယ်လို့ဒေသခံလူမှုတိုင်းဝန်အတွက်လည်းမတည်မငြိမ်ဖြစ်စေပါတယ်အမေရိကန်ပြည်ထောင်စုကဒီမြေမြုပ်မိုင်းတွေမပေါက်ခွဲသေးတဲ့ခင်းအမီချောက်တွေနဲ့တခြားအန္တရာယ်ကြီးတဲ့တမယိုးကျလက်နက်ခင်းရံတွေကိုဖျက်ဆီးရှင်းလင်းပစ်ဖို့အတွက်1993ခုနှစ်ကစပြီးဒေါ်လာ 2.6 ဘီလီယံကျော်ချပေးခဲ့ပါတယ်။ဒါကိုနိုင်ငံပေါင်း95နိုင်ငံမှလှုပ်ဆောင်ပေးခဲ့ပြီးဖြစ်တယ်လို့တိုက်ပွဲတွေရပ်ဆဲသွားပြီးဖြစ်တဲ့ဒေသတွေမှာပြန်လည်တည်ဆောက်ရေးနဲ့ပြန်ပြီးနလန်းထူလာစေဖို့အတွက်အကူအညီတွေပေးနေပါတယ်လို့လက်နက်ထိန်းချုပ်ရေးနဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Thomas Countryman ကပြောပါတယ်။ဒါကို November 18ရက်နေ့ကထုတ်ပြန်တဲ့ကမ္ဘာမြေပေါ်မှာလုံခြုံမှုရှိရှိနဲ့ရှောက်သွားနိုင်ဖို့လို့ခေါင်းစဉ်ပေးထားတဲ့နှစ်ပတ်လည်အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။ဒီအစည်းအဝေးခန်းစာဟာကမ္ဘာတဝန်းသမယိုးကျလက်နက်တွေနဲ့အရက်သားတိုက်ခိုက်ရေးတမမခွဲခြားပဲပြစ်ခတ်တိုက်ခိုက်မှုတရားမဝင်လက်နက်ပြန့်ပွားအောင်လှုပ်ဆောင်မှုနဲ့အန္တရာယ်ဖြစ်စေမှုတွေရော့ပါပျောက်ကွယ်သွားအောင်အခုညီပေးရမှာအမေရိကန်နိုင်ငံခြားရေးဌာနလက်နက်ဖြတ်သိမ်းရေးနဲ့ short time ဆိုင်ရာရုံးရဲ့တခြားနိုင်ငံအစိုးရတွေ NGO အဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်မှုအသေးစိတ်ကိုဖော်ပြထားပါတယ်။ဥပမာအန်ဂိုလာမှာဆိုရင်အမေရိကန်က1995ခုနှစ်ကစပြီးဒေါ်လာ124သန်းလောက်သုံးပြီးမြေမြုပ်မိုင်းတွေမပေါက်ကွဲသေးတဲ့ခင်းအမီချောက်တွေလက်နက်နဲ့ခင်းအမီချောက်အဟောင်းမြင့်ဖြစ်စည်းရေးတွေကိုလှုပ်ဆောင်ခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းဘုံအများဆုံးချဲခံခဲ့ရတဲ့လာအိုနိုင်ငံတွေကမပေါက်ကွဲသေးတဲ့ခင်းအမီချောက်တွေကိုဖယ်ရှားပေးဖို့လာမယ့်3နှစ်အတွင်းဒေါ်လာတန်90ချထားပေးဖို့ကတိပေးခဲ့ပါတယ်။ဒါ့အပြင်မြေမြုပ်မိုင်းထံအခမ်းအနားဆုံးနိုင်ငံတစ်နိုင်ငံဖြစ်တဲ့ကိုလံဘီယာနိုင်ငံမှာမိုင်းရှင်းလင်းရေးလုပ်ဖို့အတွက်နော်ဝေနိုင်ငံနဲ့လက်တွဲပြီးလှုပ်ဆောင်မှလည်းဖြစ်ပါတယ်။ အခုလိုလှုပ်ဆောင်နေတာဟာလူသားချင်းစာနာမှုဆိုင်ရာအရာမှန်ကန်တဲ့လုပ်ရဖြစ်တဲ့ပြင်ဒါကအမေရိကန်နိုင်ငံရဲ့အကောင်းဆုံးရင်းနှီးမြှုပ်နှံမှုဖြစ်တာမို့ပံ့ပိုးပေးတာဖြစ်ပါတယ်ဒါအပြင်စစ်တမ်းကြောင့်ပျက်စီးနေတဲ့နိုင်ငံတွေမှာအကြမ်းဖက်မှုတွေရပ်ဆိုင်းပြီးပြန်လည်နလန်ထူလာဖို့နဲ့တိုးတက်ဖွံ့ဖြိုးလာနိုင်စေဖို့အကူအညီပေးတာဟာလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်အရေးပါတာမို့ဖြစ်ပါတယ်လို့လည်းပြောပါတယ်တကယ်လို့လူသားတွေကမ္ဘာမြေပေါ်မှာအန္တရာယ်ကင်းကင်းနဲ့တောလာနိုင်ခြင်းရောက်ရင်သူတို့ရဲ့လူမှုအတိုင်းဝန်းကိုသူတို့ပြန်ပြီးတည်ဆောက်နိုင်မှာဖြစ်တယ်လို့လေယာဉ်လုပ်ငန်းတွေလုပ်ကင်နိုင်ပြီးကုန်စည်တွေလည်းဈေးတွေကိုဘေးကင်းကင်းနဲ့ပို့နိုင်တော့မှာဖြစ်ပါတယ်တကယ်လို့ဒီအစီအစဉ်တွေသာမရှိရင်ဖွံ့ဖြိုးရေးနဲ့ပြန်လည်တည်ဆောက်ရေးတွေတန့်နေနိုင်တဲ့အပြင်အကျန်းဖက်မှုတွေကိုဖြစ်လာစေမဲ့ဒေါသနဲ့မုန်းတီးမှုတွေကသာပြန်ပြီးနေရာယူသွားမှာဖြစ်ပါတယ်လို့လည်းပြောကြားခဲ့ပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးအပ်ပါတယ်။ VOA မြန်မာပိုင်းပုဒ္ဓနေမနက်ပဲ့ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုပြန်ပြီးနားဆင်လို့ရတယ်ဆိုရင် burmese.voanews.com မှာဝင်ရောက်ဖတ်ရှုလို့ရတယ်လို့ဒီထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်။ကျမတို့ဗုဒ္ဓဟူးနေ့ညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိ line to meter 16.25တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးပါတယ်။ Asia Set 7 ဂျိုဒူကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ဒါတင်မက VOA ရဲ့ Facebook မှာလည်းဓာတ်ရိုက်ကြည့်ရှုလို့ရတယ်လို့ DVB ရုပ်မြင်သံကြားအစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှန်နန္ဒချန်ကတင်ပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံအလက်ပိုမြို့မှာတိုက်ပွဲတွေဆက်လက်ရှိမြင့်လာပြီးအရက်သားတွေပုံမထွက်ပြေးလာနေချိန်မှာပဲစစ်တမ်းတဲ့အလက်ပိုမြို့ရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂတမ်းမကြီးကအင်္ဂါနေ့မှာအလေးထားပြောကြားခဲ့ပါတယ်စစ်ရှိန်မြင့်တက်လာနေတာဟာဘလို့မှမငင်းနိုင်တဲ့အခြေအနေတရေဖြစ်တယ်လို့အလက်ပိုမြို့အရှိတ်ဘက်ချမ်းဟာဘလောက်ကြကြခံမလဲမပြောနိုင်တဲ့အပြင်စစ်ရေးလှုပ်ရှားမှုတွေအဆက်မပြတ်တိုးလာနေတယ်လို့ဆီးရီးယားဆိုင်ရာကုလသမဂ္ဂတမ်းမကြီးစတက်ဖန်ဒီမစ္စတူရာကဥရောပပါလီမန်မှာမိန့်ခွန်းပြောကြားမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်ဆီးရီးယားအစိုးရရဲ့ထိုးစစ်တွေနဲ့အတူလူဦးရေ 16,000 နီးပါးအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြပြီးနောက်ထပ်လည်းထောင်ထဲချီထွက်ပြေးနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂကပြောဆိုနေချိန်မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်အီရန်နိုင်ငံမူဆူမျိုးကထွက်ပြေးဖို့ကြိုးစားကြသူတွေဒါမှမဟုတ်ရင်လေဂျေဟက်ဝါဒီတွေကိုကူညီဖို့ညှင်းဆန်သူအရက်သားတွေဟာ IS စစ်သွေးကြွတွေရဲ့တပ်ဖြတ်တာကိုခံနေရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာပြောခွင့်ရသူကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်IS စစ်သွေးကြွအဖွဲ့ရဲ့ rocket ဒုံးလက်နက်တွေနဲ့လက်ဖြောင့်တပ်နက်သမားတွေကိုနေအိမ်တွေမှာလက်မခံခဲ့သူဒါမှမဟုတ်သူတို့ရဲ့အုပ်ချုပ်မှုအောက်ကနေထွက်ပြေးဖို့ကြိုးပမ်းသူရာပေါင်းများစွာကို IS စစ်သွေးကြွတွေကကုမျက်တဲ့ပုံစံမျိုးနဲ့တပ်ပစ်ခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရသူ Ravina Sharam ဆန်နီကပြောဆိုခဲ့တာဖြစ်ပါတယ်အသက်ခံရသူတွေထဲမှာတော့နေအိမ်ခေါင်မိုးတွေပေါ်မှာ rocket တွေထားခွင့်ပေးဖို့လက်မခံတဲ့အတွက်အရှိတ်ဘက်ဘာခါရက်ကွက်မှာနိုဝင်ဘာလ17ရက်နေ့ကအသက်ခံခဲ့ရတဲ့အရက်သား12ယောက်နဲ့မိုးဆူးမြို့ရှေ့ချမ်းကအေဒန်ရက်ကွက်မှာရှိနေတဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေစီထွက်ပြေးတဲ့အသက်9နှစ်အရွယ်ကလေးတစ်ယောက်ပါဝင်ကြောင်းကုလသမဂ္ဂပြောခွင့်ရသူကပြောဆိုခဲ့ပါတယ်တနင်္လာနေ့ကအိုဟိုင်းယိုးပြည်နယ်တက္ကသိုလ်မှာကားနဲ့ဝင်တိုက်ပြီးတော့ဓာတ်နဲ့လိုက်ထိုးတက်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောထားတဲ့အဗ်ဒူရာဇက်အလီအာတက်ဟာနိုင်ငံတကာမဟာမိတ်တိုင်းပြည်တွေကပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ညွှန်ကြားချက်အတိုင်းလှုပ်ဆောင်ခဲ့တဲ့တပ်ဖွဲ့ဝင်တအုပ်ဖြစ်တယ်လို့ IS သွေးကြွတွေကပြောဆိုခဲ့ပါတယ်
။တရင်အချင်းချင်းကိုမနန္ဒချမ်းကျင်ညာပေးခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ VOA American တန်ဗုဒ္ဓနေမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ line to meter 32 40 48 50နဲ့ line line meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မရှားဖောင်ပါ။
This program has come to you from the Voice of America, Washington.